တကြဝလာအနန္တမှာရှိကြတဲ့ဂျူနတ်ဇမာတတဝါအားလုံးကိုရောစိတ်ပါကျမ်းမှာချမ်းသာကြပါစေတို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2002ခုနှစ်အောက်တိုဘာလ28ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရက်ကွယ်တိရိမင်္ဂလာလံကံမြင့်ကျောင်းတိုင်းရှင်ရှင်ကျင်းပတဲ့ရှိပါရမီ10ရက်ချိန်ပိုင်းတရားစခန်းဓမ္မဒါနဓမ္မသဘင်မှာပေမပြင်းနေလို့အငြီးပေးထားတဲ့တရားတခုနဲ့ဓမ္မဒါနတရားအလူပေးလူမှဖြစ်ပါလေတရားလူရှင်အနေနဲ့တရားအလူမပေးလူခင်တရားအလူခံပုဂ္ဂိုလ်များအနေနဲ့တရားအလူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူများရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှင်းဥစွာရှိခိုးပူဇော်ကြရအောင်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်ွယ်ရာရနိုင်ခြင်းမကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားအရဟံဂုဏ်ရဲ့အဓိပ္ပာယ်၃မျိုးပါလို့လေအကြောင်းအကျိုးနဲ့ဖွင့်ဆက်ကလေးပွားလို့ရတာပါပဲ။လောဘဒေါသအစရှိတဲ့ကိလေသာညှိကြီးတွေကျင်းစင်တော်မူသောမြတ်စွာဘုရား။အဲဒီလိုကိလေသာညှိကြီးတွေကျင်းစင်တဲ့အတွက်ကြောင့်လည်းပဲစိတ်ကိုယ်ရအယမတောင်းမှမကောင်းမှုကိုပြုတော်မမူတော့တဲ့မြတ်စွာဘုရား။မကောင်းမှုပြုတယ်ဆိုတာကိလေသာရှိလို့ပြုတာပေါ့နော်။အဲမကောင်းမှုကိုမပြုတာကိလေသာတွေကျင်းနေလို့ပဲ။ကိလေသာကလည်းကျင်းနေမကောင်းမှုတွေလည်းမပြုဘူးဆိုတော့မြတ်စွာဘုရားရှင်ရဲ့စိတ်တော်ယုံ난ခန္ဓာတော်ဒီဟုသောလေယာဉ်ကြီးဟာမိဩဇာကောင်းနေနဲ့ပြည့်စုံနေတယ်ခလုံးကလေးဆူးရောက်နေကျင်းရှင်းနေတယ်ဒီတော့စိုက်ပြုတ်လိုက်တဲ့ကုသိုလ်မျိုးစီဒါနမျိုးစီပူဇော်ခြင်းမျိုးစီတွေဟာအရွက်အသီးဝေဝေဆာဆာပွင့်ပေါ်နိုင်တယ်အရွက်တွေအကိုင်းအခက်တွေလည်းဝေဝေဆာဆာအပွင့်တွေပြီးပြီးလည်းဝေဝေဆာဆာပေါ့အဲ့ဒီစိုက်ပျိုးထားတဲ့ကုသိုလ်မျိုးစီကိုအကျိုးပေးဖွင့်ထားကြည့်ကြည့်စေတဲ့အတွက်မြတ်စွာဘုရားရှင်ဟာပူဇော်သူကိုခံယူတော်မူထိုက်တယ်။ကိလေသာတွေကျင်းနေလို့ကိုယ်လည်းပဲပူဇော်သူခံလိုက်တာပါပဲနော်။ကိလေသာကျင်းနေပြီဆိုရင်လူတွေကမကြည့်ကြဘူးလား။ဒါကသက်ကံရှိတဲ့သူတော်ကောင်းသက်ကံရှိတဲ့ဉာဏ်ရှိသူတော်ကောင်းတွေဟာသူတော်ကသာကိလေသာကျင်းတာဒီသိကျင်းယူတာပဲ။အဲ့တော့ကိလေသာကျင်းလို့ကိုယ်ကလူနေရင်လည်းပူဇော်သူကိုခံတိုက်နေတာပါပဲ။အဲ့ဒီကိလေသာကျင်းတဲ့အတွက်ကြောင့်ကိုယ်ပဲကိလေသာကျင်းတဲ့ပုဂ္ဂိုလ်ကိုလှူဒန်းရရင်ပူဇော်ရရင်ပြစ်ဒုပန်တရားမှာအကျိုးပေးကြီးကျယ်လွန်းတဲ့အတွက်ကြောင့်လေပူဇော်သူကိုခံတိုက်တယ်ခံတိုက်တယ်ဆိုတာပူဇော်သူပူဇော်မှုကိုခံယူခြင်းကြောင့်ပူဇော်တဲ့ပုဂ္ဂိုလ်ကိုအကျိုးကြီးကျယ်စေလို့ပူဇော်ခံတိုက်တာပါပဲအဲ့ဒီလိုတွေအရဟံတစ်ခုတည်းနဲ့တူအကြောင်းကိုဆွေးနွေးအများကြီးပြောလို့ရတယ်နော်နောက်ဘုံတော်တွေနဲ့ဆက်သွားမယ်ဆိုရင်လေအရဟံကိလေသာကျင်းစနေမြတ်စွာဘုရားရှင်စိတ်ဆင်းမှာလောဘအငြိကြီးတွေလည်းမရှိဘူးဒေါသအငြိကြီးတွေလည်းမရှိဘူးအဲဒီလိုကိလေသာအငြိကြီးတွေကျင်းစင်နေတဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ရဲ့စိတ်တော်ဟာကြီးလင်းနေတယ်၊တန့်ရှင်းနေတယ်အဲဒီလိုကြီးလင်းတန့်စိတ်တော်အစဉ်ကြီးလင်းတန့်ရှင်းနေတဲ့အတွက်ကြောင့်လေအဲဒီစိတ်မှာတည်နေတဲ့ဉာဏ်ကလည်းအဲဒီစိတ်နဲ့ရှင်တွဲနေတဲ့ဉာဏ်ကလည်းအစွမ်းကုန်ထက်မြက်နေတယ်ထက်မြက်တဲ့အတွက်ကြောင့်နာမတန်ဘုဒ္ဓတိကျတဲ့အာလုံးကိုအမှန်တိုင်းသိမြင်နိုင်တယ်ကိုယ်ပိုင်ဉာဏ်ဖြင့်ပြင်းနေနိုင်တယ်ကိလေသာကျင်းတဲ့စိတ်ကိလေသာကျင်းတဲ့ဉာဏ်ကအမှားကိုမသိပါဘူးကိလေသာနဲ့တွဲနေတဲ့ဉာဏ်ကတော့အမှားကြီးသိတာနော်အဲ့ဒီလိုအဖြစ်ပေါ်တော့ကိုင်းစက်ကလေးတော်လိုင်းအရဟံကစတိုင်လိုက်တဲ့ဆိုင်ဘဂဝါထူတတ်သွားတာပါပဲသူကတော့ကစတိုင်နေဆိုတဲ့ရှိသွားနောက်သွားတဲ့ဆိုင်ဘူပါလုံးစုံနာပါပဲနော်တခုခုကန်ပြီးဆိုဘူပါလုံးဖွာတတ်ရတယ်ဒါစိတ်နဲ့ပဲရှင်ရမှာပဲအရဟံသမဏသမုဒ္ဒောဝိသသနာသမဏမီလိုပါရိယီရှင်ရောအဲ့ဒီလိုအကြောင်းကျကိုင်းစက်လေးစဉ်းစားပြမှာမဟုတ်ပါဘူးအရဟံဂုဏ်တော်နဲ့ဆက်ဆက်ပြီးတော့ဒါကဆက်လို့ပြောလိုက်တာပေါ့လေတရားဆက်မှာပါဠိတက်ဘုရားရှိခိုးရင်မရွတ်တာကဒီဂုဏ်တော်ပေါ်တာမျိုးကိုသိသွားတဲ့ဆိုရင်ကိုယ်အိမ်မှာရောက်တဲ့အခါမှာလည်းအချိန်မီနေရာမီဂုဏ်တော်ပေါ်တတ်သွားအောင်လုပ်ပါနော်အဲ့ဒီနေ့ဟောမယ့်တရားကောင်းစင်တာပါတယ်လေသိမှအေးမယ်တဲ့ယောဂီတို့ကသိမှအေးမယ်ဆိုတော့ဆူရလားမေတ္တာပို့ရလား မေတ္တာပို့တာဒီမေတ္တာခိုင်းနေတာပေါ့လေခုယောဂီတို့ကစိတ်ပူတာကြိုက်လားစိတ်အေးတာကြိုက်လားပူတာနဲ့အေးတာဘာလို့လို့ကျင်တော့အေးတာလို့ကျင်လေလားဘာလို့လဲဆိုတော့ပြင်မအေးမယ်လို့ဆိုထားတာကိုအေးတဲ့ရင်ပြင်မပဲဖြစ်တော့မှာနော်လူသေးရုံနဲ့တော့မအေးပါဘူးကိလေသာပြင်မအေးပါတယ်ဒါကတရားနာတာအပေါင်းအဝါးနေတဲ့ပုဂ္ဂိုလ်တွေကတော့တည်နေတာပေါ့နော်ကိလေသာပြိမှအီးမယ်ဆိုတာကိုပဲမြတ်စွာဘုရားရှင်ကရိုးရိုးချင်းချင်းကြီးမဟုတ်ပဲနဲ့တွယ်ဝိုက်ပြီးတော့စိတ်ဝင်စားအောင်ခေါ်ပါတယ်ချက်သားတို့ချက်သမီးတို့ချက်သားချက်သမီးတို့အေးကျရင်တော့ပြိမှဖြစ်မယ်ပြိမှပဲအေးနိုင်တယ်ဘာရီတရားမှလည်းဆိုရင်တော့အမေပြိမှအေးမယ်အဖေပြိမှအေးမယ်မင်းနှစ်ပါးပြိမှအေးမယ်အမှုဆောင်အမတ်ပြိမှအေးမယ်ဘယ်နှယောက်ဒီမှာအေးမှာလဲတဲ့မျက်နှာပါဟုတစ်ပါးနေလည်းယူလိုက်မယ်ဆိုရင်၄ပါးပေါ့အဲ့ဒါလေးဒီမှာအေးမယ်လို့မြတ်စွာဘုရားကမိန့်တော်မူပါတယ်ချက်သားချက်ကလေးတို့သင်တို့အေးခြင်းရသလားအေးခြင်းနေဆိုရင်တော့အမိဘုသတ်အမိဒီမှာအေးမယ်အေးခြင်းရင်အဖေဘုသတ်အဖေဒီမှာအေးမယ်အေးခြင်းရင်မျက်နှာပါဘုသတ်မျက်နှာပါဒီမှာအေးမယ်အေးခြင်းရင်အမှုဆောင်အမတ်ကိုတက်အမှုဆောင်အမတ်စီမှာအေးမယ်ဒီလိုလေးနေတိုင်းရှိပြီးတွက်လိုက်တော့ဒီစကားကိုနားထောင်ရတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာအတွေ့အထိမျိုးစုံဖြစ်သွားတာပေါ့ဘယ်နဲ့အမေတက်မာတုခတက်ကံထိုက်မှာပေါ့ပုဂ္ဂိတိကြမှာပေါ့ဘယ်နဲ့အမေတက်မှအေးမယ်ဆိုပါလားအမေတက်မှအေးမယ်အမေသေးမှအေးမယ်ဆိုတဲ့စကားရဲ့စိတ်ကဘယ်လိုပါလဲဒီလိုမတွေးမိတော့မတွေးမိဘူးလားတွေးမိတယ်ရုပ်တရက်ဆိုရင်စိတ်တော်ဆိုရင်တို့သွားမှာနော်ဘာစကားပြောတာလဲဆိုပြီးတော့ဒေတာယုတ်တူမှာဆရာတော်တစ်ပါးကဒီတရားဟောတဲ့အဲ့ဒါအဲ့ဒီဒေတာကလူကြီးကမကြည့်မနဲ့ဖြစ်ကြတယ်ဆိုပဲမြတ်စွာဘုရားရှင်ကိုတော်တိုင်းဟောကြားထားတဲ့တရားနော်အမီဆိုတာပါအဖီဆိုတာပါအတိတ်ပဲမပေါ်သေးပဲနဲ့တွေးကြလေးဖြစ်အောင်အစာပြုထားပြီးတယ်ဦးဇင်းတို့ဟောတဲ့တရားကောင်းစီတော်များများမှလည်းဒီလိုပဲဟုတ်လို့ဒီလိုပြောလို့ရတဲ့ကောင်းစီတွေအများကြီးပါတာပဲနော်ဒါမြတ်စွာဘုရားရှိရဲ့ဤကိုနှီးထားတာပါပဲ။ဒီပဲလေနှမျိုးသုံးမျိုးအများကြီးထွက်နိုင်တဲ့စကားလေးတွေပေါ့။အခုဒီမှာကိုကြည့်တော့ပေါ့လေမြတ်စွာဘုရားဟောတဲ့ဂါထာမူရင်းဆိုရင်မတရံပိတရံဟန္တဝါဇာဇာနောဒွိစခတ္တိရတ္ထံသာနုစရံဟန္တဝါအနိကောယာတိပရဟမနောတဲ့။မတရံဆိုကြဲကပြည်နေပြီမာတုမာတာဆိုရင်ကြားမှုလည်းမှလား။အဲ့တော့အမီကိုတတ်တဲ့။ဒီမှာဤမဲ့ဆိုတာကအကျိုးအနေနဲ့ပဲရှင်းပြအောင်သုံးကြတာတကယ်တမ်းဆရာဟောကာထာအတိုင်းတရရဲ့ခေါင်းစဉ်တက်မယ်ဆိုရင်တော့သတ်မှတ်ပြီးမယ်လို့ခေါင်းစဉ်တက်ရမှာနော်အဲဒီကျတော့ဉာဏ်ဉာဏ်တည်းနဲ့ဖြစ်နေလို့ပြီးမှပြီးမယ်လို့ပဲတက်လိုက်တာစိတ်ဝင်စားဖွယ်ကောင်းတဲ့စကားလုံးလေးတွေကိုစိတ်ဝင်စားဖွယ်ကောင်းတဲ့ပုဂ္ဂိုလ်တရားအကြောင်းကြည့်ပြီးဟောတာပါပဲအရှင်လက္ခဏာပတ္တိယမထေရကိုအကြောင်းကြည့်ပြီးတော့ဟောပါပဲဒီနေ့နေသန်းစားပြီးတဲ့အချိန်မြတ်စွာဘုရားကဏ္ဍကုတ္တကြောင့်ရှိခုပြစ်ကလေးမှာထိုင်နေထိုင်တော်မူနေတယ်။ဒီမှာအာဃန္တုယဟန်တော်တွေကလည်းပတ်လည်ဝိုင်းပြီးတော့ထိုင်နေကြတာပေါ့။မြတ်စွာဘုရားခုပြစ်ပေါ်မှာထိုင်နေတယ်ဆိုတော့တင်မလင်ခွေကြီးထိုင်မလား၆၆ကြီးထိုင်မလား။ဘယ်လိုထိုင်မလဲ။တင်မလင်ခွေထိုင်ရင်လည်းထိုင်မှာပေါ့။သူပြောတော့၆ကြီးထိုင်တယ်လေ။အဲ့ဒါတင်မလင်ခွေထိုင်ရင်လည်းထိုင်မယ်၆ကြီးထိုင်ရင်လည်းထိုင်မယ်။သံသပြီးတဲ့အချိန်တမန်လုံးလဲသံဃာတော်ရသံဃာတော်ရသံဃာဘုရားတရားရင်ဟောရတယ်ချိန်မှာလဲဆိုတော့ရောင်းကြတော်မူပါပဲဒီတော့ဣရိယပသတ်တပ္ပယညဟောခိတရနာယူနေတဲ့အချိန်ဆိုတော့ခြေလုံးချပြီးတော့လဲသတင်းသုံးနေမှာပါခြေလုံးချပြီးတော့သတင်းသုံးနေတဲ့ပုံလေးအာရုံပြုထားပေါ့နော်လက်ဆော့ပြခြေလုံးချပြီးသတင်းသုံးနေတဲ့ပုံတော်ဖူးလားဘယ်မှာဖူးဘူးတော့တိုက်မရောပါတယ်မြောင်ရဖူးတဲ့ပုဂ္ဂိုလ်တွေပတ်ဖူးကြပေါ့နော်။ရဖူးတဲ့ပုဂ္ဂိုလ်တွေကဓာတ်ပုံလေးပြီးယူလို့ချင်းလည်းဖူးရမှာပါပဲ။တချို့ကလည်းအဲ့ဒါခိရကြတယ်နော်။ဖခင်ကိုဘုရားကြီးထူထားတာလည်းချက်ပြီးချလို့နဲ့ဘယ်လိုမရမလေးမစားလို့တယ်လို့ထင်တယ်မဟုတ်ဘူး။အခုဒီမှာပြိမာကြီးနဲ့တရားဟောတာဘယ်လိုလဲ။ကိုပြစ်ပေါ်ချက်ပြီးချပြီးဟောနေတာနော်။တကယ်တစ်ဖက်ကလည်းပြိမာထောက်ထားလို့ပေါ့အဆင်ပြေတယ်လို့ထိုင်နေတာပါပဲ။ဒီညဝယ်ဆရာလို့တာပုံလေးပါတယ်ဆိုတဲ့အခါမှာတော့တင်မလင်ကြီးကထိုင်တရားရှိမှနေတဲ့ပုံ၊ဇံဝင်စားနေတဲ့ပုံလေကလေးကဟိုလိုလိုလုပ်နေတဲ့ပုံမူဒရာမျိုးနဲ့ဆွဲကြတာပေါ့အပြင်မှာကတော့ ရိုးရိုးသမန်ယဟန်တော်ဤလိုပါပဲအရှင်ကြီးဒီလိုသတင်းသုံးတော်မူတာပါပဲเนาะဒါပေမဲ့ကြီးညိုဘဲတော့ထောင်တာပေါ့เนาะဘယ်လိုပဲသတင်းသုံးသတင်းသုံးကြီးညိုဘဲလေးတော့ရှိပါတယ်အဲဒီလိုမြတ်စွာဘုရားရှင်ကိုအာဂန္တုယဟန်တော်တွေဝိုင်းပြီးတော့ထိုင်နေထားတဲ့အချိန်မှာအနားမှာအရှင်လက္ခဏာပတ္တိယမထေရမြတ်ကလည်းမင်းမဝေးကနေလျှောက်သွားတယ်အရှင်လက္ခဏာပတ္တိယမထေရမြတ်ဆိုတာကအရတ်တော်ပူပါတယ်ဘလောက်အရက်တော်ပဲရှိတယ်လို့တော့အတိအကျပြမထားပါဘူးပြပါတယ်ဆိုတဲ့ပုဂ္ဂိုလ်တစ်ခုတော်တော်လေးပြရတဲ့သဘောရှိပါတယ်တက်တော်ကတော့80ပတ်ဝန်းကျင်လောက်ရှိပါပြီအရက်တော်ကတော့6နှစ်9နှစ်သားကိုရင်လေးရဲ့အရွယ်အရက်တော်ပဲရှိပါတယ်အဲ့တော့ဥစဉ်ပုဂ္ဂိုလ်ခွန်ကြီးပုဂ္ဂိုလ်ကြီးကနာဂန်ကြီးတောက်နဲ့ရှောက်သွားတယ်ဆိုတော့အာဂန္တုယဟန်တော်ကြီးရဝေးကလာတဲ့အာဂန္တုယဟန်တော်ကြီးကတခါမှလည်းမမြင်ဘူးတော့စိတ်ဝင်စားသွားတယ်ဒါတော့ဘုရားရှင်ကမောဟုကြည့်နေရတာနဲ့အဲ့ဒီယဟန်တော်ဒီဘက်ကိုလှည့်ကြည့်တာ။ဟောငါတို့ထိုင်နေတဲ့အထဲမှာအဲ့ဒီယဟန်တော်ကဝင်ထိုင်မှာပဲလို့လည်းထင်ကြတာပေါ့။ဒါပေမဲ့အရှင်လက္ခဏာဗတ္တိယမထေရမြတ်ကဝင်မထိုင်ဘူး၊သူ့လမ်းသူဆက်သွားတယ်။ဟာမြတ်စွာဘုရားဒီနေ့ထိုင်နေပါလားဆိုပြီးတော့ဝင်မထိုင်ဘူး၊ဝင်ဖို့မချဘူး။ဒီရတာအထူးကြီးကိစ္စကြောက်တဲ့ထင်မှလည်းကြည့်ရတာနော်။အဲ့ဒါနဲ့ဆင်းလကောလကဗာရီယံတိမကသူလန်းသူစောက်တော်တော်နဲ့ဆက်ချသွားတော့အာဂန္ဒီဟန်တော်တွေကမပြေမနက်ဖြစ်ကြတယ်။ကြည်စမ်းပြီးတော့အရက်ပုဒ်လာတော်တော်စိတ်ပူတဲ့တော်တော်လေး။အရက်ပုဒ်လာသရာပြန်လဲတော်တော်ပူတာပဲ။မြတ်စွာဘုရားဒီမှာသတင်းသုံးထိုင်နေတာတွေ့ရတဲ့နဲ့ဝင်မထိုင်ဘူး။ဝင်ဝဲမချဘူး။မတကဝင်မထိုင်တော့မှလက်ဦးလေးရှိပြီးတော့ရှစ်ခိုးတော့ကောင်းတာပေါ့။ဥတုံးကြီးချပြီးမှပြန်ထပ်သွားဖို့ကောင်းတာပေါ့။အခုတော့သူလည်းမဆိုင်တယ်လို့ဘုရားကမရှိတယ်လို့နဲ့အဲ့ဒီလိုတယောက်တည်းတွေ့နေကြတာပေါ့လေ။ပထမတော့မြတ်စွာဘုရားကိုမော်ဟုကြည့်နေတာအခုတော့အဲ့ဒီဥစဉ်ပုပ္ပုလေးသွားတဲ့နောက်ကိုပဲလိုက်ပြီးတော့ကြည့်နေကြစိတ်ထဲကလည်းအဲ့ဒီဥစဉ်ပုပ္ပုလေးနဲ့ပတ်သက်ပြီးတော့ပဲတွေးနေကြပါလေအဲ့ဒါကိုမြတ်စွာဘုရားရှင်ကသိတဲ့ပြည့်ငါသားတော်တွေတော့ကိုငါသားတော်ကြီးအရှင်လက္ခဏာဗတ္တိယစီမှာပဲစိတ်ရောက်နေကြပြီသူတို့ရဲ့စိတ်တွေကလည်းအရှင်ငါသားတော်ကြီးကိုပြန်မှန်းနေကြပြီဒါပဲပြောပြောငါသားတော်ကြီးကိုသူတို့စိတ်ဝင်စားနေကြပြီသူတို့စိတ်ဝင်စားတဲ့ငါသားတော်ကြီးကိုအကြောင်းပြုပြီးတော့ပဲငါသူတို့ကိုတရားခေါ်ရမယ်။ငါသားတော်ကြီးနဲ့ဆက်ဆက်တဲ့တရားကသူတို့အတွက်သဗ္ဗယဖြစ်နေတယ်။ဆိုပြီးတော့မြတ်စွာဘုရားကအာဂန္တုယဟန်တော်တွေကိုပြောတယ်။မိန့်တော်မူပါတယ်ချစ်သားတို့ကိုယဟန်တော်လေးတွေ့လား။ကိုဦးသိမ်းပုပ္ပုလေးတွေ့လား။မှမှတွေ့ကြောင်းပါဗျာ။သူ့ဘောအမိသက်တိနိဗ္ဗာန်ရောက်သွားတာ။သူ့ဘောအမိသက်တိနိဗ္ဗာန်ရောက်သွားတာ။သူ့ဘောမင်းနပါသက်တိနိဗ္ဗာန်ရောက်သွားတာ။သူဘောအမှုဆောင်မှဆက်ပြီးတော့နိဗ္ဗာန်ရောက်သွားတာအမေသက်အဖေသက်မင်းနှမတဲ့အမှုဆောင်မှကိုတက်ပြီးတော့ဆင်းရဲဒုက္ခတွေချုပ်ငြိမ်းပြီးတော့ငြိမ်းအေးချမ်းသာသွားတာအဲ့ဒီလိုပြလိုက်တော့ပုံပြီးစိတ်ဝင်စားသွားတာပေါ့အစကတည်းကမှအရက်ပူလို့ဘုရားရှင်ဝင်ဝတ်မချလို့စိတ်ဝင်စားနေရတဲ့အချိန်မှာအမေသက်ပြီးနိဗ္ဗာန်ရောက်သွားတဲ့အဖေသက်ပြီးနိဗ္ဗာန်ရောက်သွားတဲ့ဆိုတော့ပုံပြီးစိတ်ဝင်စားသွားပါလိမ့်မယ်ဆက်စပ်ပြဘယ်လိုများမိနှောင်မူလိုက်ကြပါလိမ့်အမေသက်မာဒီဇာတကကံဆိုင်မြည်ကြရမှာအဖေတက်လည်းနီးပြီမင်းနပတ်တက်လည်းပဲပဏာတိပါဒကံဆိုင်ဘယ်လေးပါရောက်ရမှာပဲအမှုဆောင်မတ်ကိုတန်ရင်လည်းပဏာတိပါဒကံထပ်ပြီးတော့အဘယ်လေးပါရောက်ရမှာပဲဒါနဲ့နိဗ္ဗာန်ရောက်တယ်လို့မိန့်တော်မူနေတာလေစိတ်ဝင်စားသွားတယ်စိတ်ဝင်စားမှုကိုမျိုးသိမ့်မထားတဲ့တော့မြတ်စွာဘုရားရှင်ကိုမေးတော့မေးကြတာပါပဲမြတ်စွာဘုရားအမေကိုဘယ်လိုတတ်တာလဲဘယ်အမေကိုတတ်တာလဲသူ့အမေရင်းကိုတတ်တာလားအမွေးသားအမေကိုတတ်တာလားစသဖြင့်ဖြစ်ပေါ့နော်အမေရင်းတိုက်ရင်တော့မာတုခရကကံထိုက်တယ်နော်။ဝိသမေတိုင်ရင်တော့ထိုက်လား။ဝိသမေတိုင်ရင်မာတုခရကကံထိုက်လား။မဆိုးတကယ်ကြီးလို့မဖြေတတ်တဲ့ထိုက်မှာပါဆိုတော့မယုံမလွန်လေးပေါ့နော်။မထိုက်ပါဘူး။ကိုယ်ကတကယ်မွေးထုတ်လိုက်တဲ့အမေရင်းကိုတတ်မှမာတုခရကကံထိုက်တာနော်။မွေးသားမိကိုတတ်တာတော့ဒါရိုးရိုးပါဏာတိပါဒကံနဲ့ထိုက်တာပေါ့ဒါပေမဲ့ကိုယ့်ဘုံမှာအမေရင်းနဲ့ပြန်ကြီးကြီးကြီးမာတယ်ဆိုရင်တော့ဒါရိုးရိုးတမန်ကြီးတယောက်ကိုကိုယ့်ဘုံကြီးကြီးသိပ်ကြီးတဲ့လူတစ်ယောက်ကိုတတ်တာထက်တော့အပြစ်ပူကြီးမှာပေါ့နော်အဲ့ဒါနဲ့လက်ဆော့တဲ့ရှင်ကိုမေးလျှောက်ကြတာလက်ဆော့တဲ့ရှင်ကအမေဆိုတာပါအဖေဆိုတာပါနဲ့ချက်ချင်းပြီးတော့ရှင်းပြပါတယ်အဲ့ဒီကာထာလေးရဲ့ဟိုပိဋကတ်တော်မှာတော့ဒီကာထာကနာဦးစင်းရခဲ့တဲ့ကာထာလေးတစ်ပုဒ်ပဲမှတ်တမ်းတင်ထားတာပေါ့တကယ်ပြင်မှာဟောတာတော့ဒီကာရလေးတစ်ခုပဲဟုတ်ချင်မှာဟုတ်မှာပါဟုတ်ချင်မှာဟုတ်မှာမဟုတ်ပါဘူးမဟုတ်ပါဘူးချက်တင်ပြီးတော့ပြောအောင်ပါပေါ့အမေသက်ဖေးသက်တကယ်တည်းအတိုင်းနဲ့မှတ်သွားမယ်ဆိုရင်တကယ်ကိုယ်မွေးလိုက်တဲ့အမေဒီသွားတိုင်းမှာမခက်ပြီဘူးလားဒါကြောင့် အမေဆိုတာပါအမေဆိုတာပါအမေကိုဘယ်လိုတတ်ရလဲအဖေကိုဘယ်လိုတတ်ရလဲစသဖြင့်ချစ်တယ်ပြီးခေါ်လိုက်တော့အဲ့ဒီတရားရဲ့ဆုံးမှာအာဂန္ဓိယဟန်တော်တွေအကုန်လုံးယဟန္တာဖြစ်သွားကြပါတယ်အခုတရားနာပြတဲ့ကြောင့်ယဟန္တာမဖြစ်ခြင်းဘူးလားဖြစ်ခြင်းဘာလို့ရမှာတော့တကယ်ကုမူလတဲ့အမေရသွားမှတတ်တယ်နော်သူတရားနာပြတဲ့ကြောင့်မွေးထုတ်ပေးလိုက်တာကဘယ်လိုတော့အဖေလားအမေလားအမေနော်အမေကမွေးလိုက်တာအဖေလဲပါတော့ပါတာပေါ့အဖေရဲ့အကြောင်းတရားမပါဘဲနဲ့လည်းသူဖြစ်ပါအောင်မလားမဖြစ်ဘူးဒါပေမဲ့တကယ်ကိုယ့်ကိုဝမ်းပိုက်နဲ့ကိုယ်လာလွယ်ပြီးတော့ဆယ်လမ်းမှာမွေးထုတ်ပေးလိုက်တာကတော့အမေပဲပြောရမယ်ကျွန်တော်အဖေပိုက်ထက်ကထွက်လာတာမဟုတ်ဘူးပေါ့နော်အမေပိုက်ထက်ကထွက်လာတာဒါလောကမျက်လုံးလေးကြီးရဲ့နော်ကိုယ့်ကိုမွေးလိုက်တာအမေပဲအဖေနဲ့အမေနဲ့လည်းအကြောင်းဆက်လို့ပေါင်းခဲ့ကြတယ်ဒါပေမဲ့ကိုယ်ကဒီလူ့ဘဝပေါ်မှာတွေ့တာတတ်မှတ်တဲ့တဏှာမရှိရောလူလာဖြစ်ပါအောင်မလားမဖြစ်ဘူးယန္တာရှင်မြတ်ကြီးတို့ကအခုတဏှာပိဋကနဲ့မိဘဝန်နဲ့ဝင်စားပါအောင်မလားမဝင်စားတော့ဘာလို့တို့ယန္တာရှင်မြတ်ကြီးမှာတဏှာမရှိတော့ဘူးတဏှာမရှိတော့ဘဝအသက်ကိုတတ်မှတ်တဲ့သဘောမရှိတော့ဘူးပြီးတော့ဘဝအသက်မှာချက်မဖြစ်တော့ဘူးပေါ့တတဝတုဥဒိယပေခံနည်းပြီးဆိုရင်လူမမဟုတ်ဘူးချင်းလေးတောင်လည်းထုတ်တူပဲပေါ့နော်ချင်းလေးလက်ပေါ်မှာချင်းလေးတောင်လာတာဖြတ်ကနေရတဲ့ဒီချင်းလေးနမူးနဲ့သူ့နဲ့တွေ့သွားတယ်လို့မထင်လိုက်ပါနဲ့ဖြတ်ကနေရလိုက်တဲ့ချိန်အမတန်မြန်တဲ့ချိန်လေးမှာသူကံကမ္မလိမ့်မိဂတိမိမ့်လို့ခေါ်တဲ့နမိတ်သုံးပါးတစ်မျိုးမျိုးထင်လိုက်ပါလေတယ်နော်အမတန်ပြင်းနေတာလူကတော့ဟောချိန်ပြီးပါအောင်မှမရှိတဲ့တွေ့သွားတယ်လို့ထင်မှာမဟုတ်ဘူးအာယုန်တစ်ခုခုတော့ထင်သွားပါပဲတချို့ဒကာဒကာမတွေပြောကြတယ်အိတ်ငြိမ်ရင်သေသွားရင်ကောင်းမှာပဲလို့ပြောကြဘူးလား။အိတ်ပြောနေတော့သေသွားတော့အကောင်းဆုံးပဲညာအိတ်မနဲ့လင်းတဲ့ခါကျတော့အသက်မရှိတော့ဆိုရင်ကောင်းရအောင်မှာပဲလို့ထင်နေကြတာနော်။အိတ်ရင်သေတိုင်းကောင်းရရောက်ပါမလား။မရောက်ဘူး။ကောင်းရရောက်ဖို့စိတ်တောင်ကိုယ်တောင်မသေးကြဘူး။အိတ်မပြောတဲ့အချိန်ရောက်သေရတာကမှကုသိုလ်အာရုံလေးကိုပြီးပြီးချင်းချင်းယူပြီးတော့သေနိုင်လေ။အိတ်ပြောနေတော့ဆိုတော့ဘာမှမပြီးတော့ဘယ်လိုလုပ်မလဲ။အိတ်ကြောင်ရင်မဲ့သေးသေးကံကမ္မနိမိတ်ဂတိနိမိတ်သုံးမျိုးကတော့ထင်တာကြီးပဲနော်ဒါပေမဲ့အိတ်ကြောင်နေတဲ့ခါကျတော့ကုသိုလ်အာရုံယူဖို့စိတ်အားကလည်းစိတ်မပြည့်ဘူးအိတ်ကြောင်နေတဲ့အချိန်မှာလည်းထားထားနေတဲ့အချိန်စိတ်အားချင်းတူပါမလားမတူအိတ်လိုက်တဲ့အချိန်စိတ်အားရရလူနည်းကိုလျှော့သွားပြီးတာနော်အိတ်တဲ့ဆိုအိတ်ကြောင်အောင်လည်းပဲ relaxation လုပ်တဲ့အနေနဲ့ကောင်းဝါးစာချင်းပဲဒီခန္ဓာကိုယ်လေးလျှော့စိတ်လေးလျှော့ဒီလိုလျှော့ရတာကိုအဲ့တော့ကုသိုလ်အာရုံကိုပိုင်ပိုင်နဲ့နဲ့ယူဖို့ဆိုတာစိတ်မလွယ်ဘူးအဲ့ကြောင့်အိတ်ကြောင်ရင်းနဲ့တော့မသိချင်းစမ်းပါနဲ့နော်အိတ်ကြောင်ကန်ဒီလေးမှာကုသိုလ်အာရုံလေးနဲ့သေသွားရင်တော့လေဒါတကယ်သေကန်ဒီတဲ့ရင်တော့ကုသိုလ်အာရုံဆင်ရှင်လည်းထင်မှာပေါ့သိတော့မသေးကြဘူးနော်အဲ့တော့လက်ထမသူတယောက်သေကန်ဒီမှာမြန်မြန်ပဲသေသေးအိတ်ကြောင်နေတော့မှသေသေးဒါဖေးလိဝါဒအိတ်ကြောင်နေတော့သေတယ်ပြောတာပါတကယ်သေးတဲ့ပြောတော့အိတ်ကြောင်နေတော့သေရမှာမဟုတ်ပါဘူးနော်အိတ်ကြောင်နေတော့သေတဲ့ဆိုရင်အိတ်ကြောင်နေတော့ဖြစ်တဲ့စိတ်ကဘဝင်စိတ်ဘဝင်စိတ်ကအရင်ဘဝတုန်းကသုတိစိတ်နဲ့အတူတူပဲဒီဘဝပဋိသင်္ဍာန်ဒီနေတော့ကစိတ်နဲ့အတူတူပဲအဲ့ဒီအိမ်ွယ်တဲ့စိတ်နဲ့ပဲဒီသာတဲ့စိတ်ဒီဘဝပဲပြန်ဖြစ်မဲ့သဘောဖြစ်နေတာပေါ့နော်အဲ့တော့အိမ်ွယ်နေတဲ့စိတ်ဘဝစိတ်နဲ့ပြေသွားတာမဟုတ်ဘူးကုသိုလ်အာရုံတစ်ခုခုအကုသိုလ်အာရုံတစ်ခုခုယူပြီးတော့ပဲပြေသွားတာပါအဲ့တော့ဒီကနေ့ဒီတွင်ကံကမ္မနိမိတ်ဂတိနိမိတ်နိမိတ်သုံးပါးထင်တာလေကံဆိုတာကတော့ကိုယ်ရဲ့စေတနာလေးပါပဲကောင်းတဲ့စေတနာမကောင်းတဲ့စေတနာတစ်ခုခုထင်လာမှာပေါ့ကံမနိမိတ်ဆိုတာအဲ့ဒီစေတနာမျိုးကိုရှင်းအောင်ပြုလုပ်နေတဲ့အချိန်မှာရှိနေတဲ့အဆောက်အအုံတွေပါပဲဒါနစေတနာလေးကံကဒါနစေတနာဆိုရင်ကံမနိမိတ်ကအဲ့ဒီဒါနရှိတယ်မှာရှိခဲ့တဲ့မှာသင်္ကန်းခဲ့တဲ့ဆိုရင်သင်္ကန်းပေါ့ဆွမ်းခဲ့တဲ့ဆိုရင်ဆွမ်းဒီကြောင်းထောက်တဲ့ဆိုရင်ကြောင်းဒီအဲ့ဒီကြောင်းဒီသင်္ကန်းဒီဆွမ်းဒီကိုမြင်လာကြတော့ကံမနိမိတ်လို့ခေါ်တယ်နော်စေတနာလေးရဲ့အကြောင်းတရားကိုပြောတယ်ဒီသင်္ကန်းကိုကြောင်းသင်္ကန်းထူတဲ့စေတနာလေးကဒီသင်္ကန်းကိုကြောင်းပြီးပြန်ဖြစ်ရတာနော်ဒါကြောင့်သင်္ကန်းလို့ဆွမ်းလို့ကြောင်းလို့စသဖြင့်ဒီဝေဝတ္ထုတွေအထောက်အဦတွေပေါ့ဒီလစေတနာလေးထင်လာတဲ့ဆိုရင်လည်းဒီလယူနေတဲ့ပုံစံလေးတွေသိခဘုအတန်လေးတွေဒါလေးတွေကကမ္မနိမိတ်လို့ခေါ်တာနော်အဲ့ဒီကမ္မနိမိတ်နဲ့ထင်လာတတ်တယ်ဒါမှမဟုတ်ရင်လည်းဂတိနိမိတ်ကိုယ်လာရောက်ရမယ့်ဘဝရဲ့ပတ်ဝန်းကျင်အခင်းအကျင်းချမ်းသာရန်အထောက်အဦတွေထင်လာတတ်ပါတယ်လူဖြစ်မဲ့ပုဂ္ဂိုလ်ဆိုရင်လည်းမိခင်ဝိုင်းကြီးထင်လာတာပေါ့။လက်ဖြစ်မဲ့ပုဂ္ဂိုလ်ဆိုရင်လည်းနဗိမ္မာန်နိနတ္တနာသမီးနိလက်ဥယျာဉ်နိထင်လာတာပေါ့။ငရဲကြည့်ကြမဲ့ပုဂ္ဂိုလ်ဆိုရင်လည်းငရဲမီးနိငရဲခွေးနိထင်လာတာပေါ့ တိတ်တာခဏပုဂ္ဂိုလ်ဆိုရင်လေသူဖျက်မဲ့ကြကဘာဒီမြေကန်တပီးဒီဒီအာယုန်နေထမ်းလာတာပေါ့အဲ့တော့ကံသုံးမဟုတ်ကမ္မနိမိတ်သုံးမဟုတ်အတ္တိနိမိတ်နမိတ်သုံးပါးတဘာဝဆင်လာပြီးမှပဲသတ္တဝါတွေပြည်ရတာပါအဲ့ဒီနမိတ်သုံးပါးတည်းကတဘာဝကတိနိမိတ်ပဲထားပါတော့ပြောရလို့အောင်ကတိကိုရောက်ရမယ့်ဘဝရဲ့အခင်းအကျင်းအပြင်းအထန်ထမ်းလာပြီဆိုရင်အဲ့ဒီအခင်းအကျင်းအပြင်းအထန်တွေရှိတဲ့ဘဝကိုတွေ့တာတတ်မဲ့တဏှာလေးဖြစ်သွားပါလိမ့်အခုတို့ကြောင့်ငရေရရမဲ့ပုဂ္ဂိုလ်ငရေမီးတွေငရေခွေးတွေပေါ်လာတဲ့ဆင်းလေအဲ့ဒီငရေမီးတွေငရေခွေးတွေအပေါ်မှာရောငရေမီးငရေခွေးတွေရှိတဲ့ငရေပုံအပေါ်မှာရောတွေ့တာတဲ့တဏှာဖြစ်သွားပါလိမ့်။တာမန်ကြီးရလို့ရှိရင်ငရေမီးဘူဝတ်တွေ့တာမှလို့ဖြစ်နေရနော်။တကယ်သိရတော့မဲ့အခါကျတော့ပေါ်လာတဲ့အာယံဖန်ဆွဲလိုက်တာလေ။ရှင်နစ်နေတဲ့လူပေါ့။ရှင်နစ်နေတဲ့လူကြောင့်မိယာမြစ်တဲ့ပင်လေးပဲဖြစ်ဖြစ်ကောက်ရိုးတဲ့ပင်လေးပဲဖြစ်ဖြစ်မိယာကိုဆွဲကြင်ထားလိုက်တာပဲမလွတ်ဖဲနဲ့ဆုတ်ထားလိုက်တာပဲအဲဒီလိုပဲသိတော့မဲ့ပုဂ္ဂိုလ်လည်းသိအားအရှိကိုမရှိတော့အဲဒီသိအားကြောနေတဲ့အချိန်ရင်းနေတယ်လို့ဖြစ်နေတဲ့အချိန်မျိုးမှာမိယာအာယံကိုဖန်ဆွဲထားလိုက်တယ်ငရဲမီးပေါ်အဲဒီငရဲမီးကိုဖန်ဆွဲထားလိုက်တာပဲအဲဒီငရဲမီးဒီပေါ်မှာတွေ့တာလိုက်တာပဲတတိယဆင်းမဲ့သူလည်းနေသူပဲသိတတ်ခင်မဲ့သူနေသူပါပဲအမိဝိုင်းရဲ့လူကြီးရောက်တဲ့ပုဂ္ဂိုလ်အမိဝိုင်းရဲ့အာယံနဲ့ထင်နိုင်လေအဲဒီဝိုင်းရဲ့ဒီပေါ်မှာတွေ့တာသွားတာပဲနေတဲ့ပုဂ္ဂိုလ်ဆိုရင်တော့မွေးတော့မမွေးရတော့ဘူးပေါ့သူကတော့ဒါမဲ့မေတ္တာနဲ့တမီးတွေနိုင်ဉာဏ်နဲ့သိမ့်မှန်ပြီးပေါ်လာတဲ့ဆင်းလေအဲ့ဒီပုံမှာတွေ့တာတဲ့စိတ်လေးဖြစ်သွားတာပါပဲအဲ့ဒီကဏ္ဍလေးဖြစ်ပြီးမှသာသုတိစိတ်ကြပါတယ်သုတိစိတ်ကြတာနဲ့ဒီပဲနဲ့သူတွေ့တာတတ်မဲ့ခဲ့တဲ့ဘဝမှာသွားဖြစ်ပါတယ်နေပြီမှာကတွေ့တာတဲ့တဏှာဖြစ်ခဲ့ရင်နေပြီမှာနေသောဖြစ်တာပေါ့နေသားနဲ့တမီးသောဖြစ်တာပေါ့အမိဝိုင်းလေးမှာတွေ့တာတတ်မဲ့သွားရင်တော့အမိဝိုင်းလေးမှာပြိပန်တွေသွားနေတာပေါ့ငရေမီးတွေကိုသွားတွေ့တိုင်းရေငရေကြပါတာပေါ့ခုတရားနာပြည်နယ်ကဘာကိုတွေ့တာချင်းလဲဒီကနေ့ရွေးကြည့်ပါအောင်ကိုရွေးကြနိုင်အောင်ရွေးလို့ရပါမလားမရဘူးနော်တခါကြီးကြောက်တော့ရှာဖူးတယ်ရှင်များတယ်တပည့်တော်သေလို့ရှိရင်ရုပ်ကစိုးပဲဖြစ်ချင်တယ်တဲ့တဲ့တောင်ရွေးထားပြီးပြီတဲ့ဒီလိုသိရင်ပဲတည့်တယ်မှာယောဂစုဖြစ်ပြရသေးတဲ့ထူတောင်းနေလေဖြစ်ဖို့လည်းသတ်မှတ်ထားတယ်အဲ့ဒါနဲ့ဥစ္စာနဲ့ပြောတယ်တခါကြီးအဲ့ဒီသစ်ပင်တကျူးနဲ့လို့ရလာပြီးဟာကြည့်ပါအောင်လို့ဒါကြောင့်ခုတ်သွားတဲ့လုံမတော့စိုက်တာကတစ်ဖွဲခုတ်တာကတစ်ဖွဲဆိုပြီးခုတ်သွားရင်ထက်လိမ့်မယ်နော်ကိုယ်ကယောဂစုဖြစ်နေတယ်ဖြစ်ချင်မှဖြစ်မှာပေါ့ဒါပေမဲ့ယောဂစုဘောပေါ်မှာကျေတာထက်မှတ်တဲ့တဏှာတွေကအသက်ရှင်စင်ကလေးကသိအားကောင်းနေတယ်ဆိုတော့လေဒီကနေ့မှလည်းယောဂဇုဖြစ်တဲ့တဏှာတွေအာကောင်းပြီးတော့ယောဂဇုနမိတ်တွေပေါ်ရင်ပေါ်လာမှာပေါ့နော်။ဒါပေမဲ့ယောဂဇုဖြစ်ခြင်းဝင်လည်းမပြီးသေးဘူး။ယောဂဇုဖြစ်တဲ့ကုသိုလ်အာယုန်တွေလည်းရှင်းအောင်ပါနော်။ယောဂဇုနဲ့ဆရာကလည်းကုသိုလ်ကြောင့်ဖြစ်တာလားအကုသိုလ်ကြောင့်ဖြစ်တာလား။ဘယ်နဲ့ဖြစ်တာကအကုသိုလ်ကြောင့်လဲ။ယောဂဇုကလည်းကုသိုလ်ကြောင့်ဖြစ်တာနော်။ဥဒိနကကြောင်းပြီးလဲကျေးပြီးတော့ရှင်းတောင်းပြီးလဲဆရာဆိုင်လို့ဆိုရင်ဒါယောဂဇုစုပန်နာပါပဲ။ဆရာတို့ရဲ့သူကြောင်းကျိုးနေပြီပေါ့နော်။ကျရိကရဖျားစုပန်လာဘူးဖျားစုပန်တဲ့ပုဂ္ဂိုလ်ဆိုတော့ဒီဘဝကပြီးသွားလို့ရှိရင်ဇေနနာမူတာလို့ရှိရင်ခိမွန်နာတော့နန္ဒမူလိုင်းကုဏ္ဏဘေးကမင်းစုတကနှစ်ပန်းမိမိမှာယုကဇုနဲ့ဖြစ်ပြသည်ဒါပဲရှိတာယုကဇုနဲ့ဒီဘဝနဲ့အသက်ရှိရှိနေရပါသည်ဗုဒ္ဓသာသနာတော်ကိုချီးမြှောက်နိုင်ရသည်သာသနာ့ဤပုဂ္ဂိုလ်ကိုကုညီနိုင်ရသည်ပြီးတော့အရိမိတ်ရဲ့မြတ်စွာဘုရားပွင့်တော်မူလာတဲ့အခါမှာတော့လူဖြစ်ပြီးတော့ဇာတိကြပါရစေဒီလိုဆုတောင်းတာဘုရားဖြစ်နေတဲ့ဆိုတဲ့ဇာတိပန်ရှင်များမြတ်ကြီးကိုဆုတောင်းတာပေါ့နော်အဲ့လိုဆုတောင်းကြတာလည်းမကောင်းဘူးလားဒါဘုရားဖြစ်ကြောင့်ပါရမီကောင်းမှုတွေကိုဖြည့်ကျင့်နိုင်လာတဲ့မဟာပုရိသယောက်ျားကောင်းယောက်ျားမြတ်တွေမှဒီလိုရှင်မျိုးမွေးနိုင်တာနော်အဲ့ဒါသေကံကြီးကြလို့ရှိရင်ပေါ်လာတဲ့ကတိနိမိတ်အဲ့ဒီကတိနိမိတ်ဒီရှိရဘဝအပေါ်မှာတွေ့တာတမတိတဏဖြစ်သွားပါလေအဲ့ဒီတဏကြောင့်ဘဝအတွင်းမှာဖြစ်ရတာပါဒါဆိုရင်အမေးဆိုတာဘာလဲပေါ့ဘူးလားအမေးဆိုတာဘူးတော့တဏတေကဏိဖြစ်တဲ့တဏတခုတည်းတော့မဟုတ်တဏမှန်သမျှအမေးပဲနော်ဒီတဏကိုအမေးလို့ဘာကြောင့်ခေါ်ကြလဲဆိုတာကိုရှင်းတော့တာဘဝစိတ်ကိုဖြတ်ဖြစ်စီလို့တဏကိုအမေးလို့ခေါ်တာဘယ်လိုဖြတ်ဖြစ်တုံးဆိုတော့မှတေကဏိမှာဖြစ်တဲ့ဟာတွေနဲ့ရှင်းကြတာပါနော်တဏှာတစ်ခုရှိရင်ဘဝတစ်ခုဖြစ်ရမယ်တဏှာ10ခုရှိရင်ဘဝ10ခုဖြစ်ရမယ်တဏှာ100ရှိရင်ဘဝ100ဖြစ်ရမှာပဲတဏှာရှိတဲ့လောက်ဘဝတွေလည်းဖြစ်ရမှာပဲเนา ဒါကြောင့်တဏှာရှိသလားဘောရင်ရှိရမှာမဟုတ်ဘူးတဏှာကိုအမင်းလို့ခေါ်တာဒီဘကုအမင်းတာတသိကံအမင်းပဲပွဲစားအမင်းပဲတကယ်အမင်းရင်အမင်းစစ်ကဘူးတော့တဏှာလူဘပေါ်မှာတွေ့တာတတ်မှတ်တဲ့တဏှာကလူဘကိုပို့လိုက်တာပါလူဘမှာလူဖြစ်နေမွေးဖွားလာတာဟာတဏှာကမွေးဖွားပြလိုက်တာပါဒါကြောင့်ကိုယ်အမင်းချင်းတွေ့ပြီလားဘာလို့တော့အဲ့ဒီတဏှာကိုယ်အမင်းပြုစုရမှာလားတတ်ရမှာလားအော်တော်တော်ရင်းဆက်တယ်ကို့အမေဘုရားတတ်လိုက်တယ်တကယ်ပကတိအမေတော့မတတ်နဲ့နော်မာတုကာရကကံထပ်ပြီးအဝိဇ္ဇာနဲ့တဏှာကြတဲ့အမေကတော့တန်တာကမတဏှာနဲ့ယောဂိတကတဏှာကိုတဏှာသလားတိုက်ချင်တာလားတဏှာလေးဖြစ်လာရှိလိုက်လို့ချင်းဘုရားလူချင်းနဲ့စိတ်ပေါ်လာတဲ့လူချင်းနဲ့လူချင်းနဲ့မှတ်လိုက်ရင်ကြောက်တော့မယ်ချင်းကြောက်တော့မှဆိုရတဲ့ကုမမှတ်ကြတော့အမေတတဲ့ခါကျတော့တဏှာမရှိဘူးလားဟင်းကောင်းလို့ချင်းပေါ့သင်္ကန်းလို့ပြတနာပြတဲ့မှတ်လိုက်စားတဲ့မြန်မာလေးမှတ်ရှိနေတဲ့အရာသာလေးကိုမှတ်စားခြင်းနဲ့စိတ်ကလေးကိုမှတ်စသည်အပြင်ပေါ်စားရတဲ့ပတ်သက်တဲ့ရုပ်တဘောတန်တဘောလေးတွေကိုမှတ်လို့ရှိရင်အရာသာပေါ်မှာတာရတဲ့ခဏမှာဖြစ်တော့ဘူးဆိုတာဆရာတော်တန်ခါတော်ကြီးဟောလို့ကပြထားတယ်ဒါမှမှတ်ဖြစ်လားဘာလို့တော့စားကောင်းလို့အဲ့ဒါတဏှာကိုတဏှာနေရတဲ့ဒီလိုပဲနော်နေသောဖြေကတဏှာကိုတဏှာရမယ်လို့ခေါ်လားသက်ဖြတ်ရမယ်လို့ခေါ်လားဒါဖြင့်ဆရာကနားမဆောင်ဘူးပေါ့ဒါကြောင့်ဆိုလိုက်ပါအမီဟုဆိုတဏှာကိုသက်ကိုတရားဤသုံးခါဆိုလိုက်ဒီတရားလေးကတော့လည်းရှင်းလိုက်လို့ရှိရင်ကိုယ်တန်တန်ကိုယ်စိတ်မှာတဏှာဖြစ်နေတဲ့အချိန်ဟာကလေးမွေးနေတဲ့အချိန်ပဲတဏှာဖြစ်နေတဲ့အချိန်ကဘာလို့နေတဲ့အချိန်လို့ကလေးမွေးနေတဲ့အချိန်ဘာလို့ဆိုတော့ဒီတဏှာလေးတစ်ခုကဘဝအစ်တစ်ခုကိုပို့မှဆိုတော့ဘဝအစ်တစ်ခုမှာသရဝတုတိယဖြစ်နေဖြစ်စေမှဆိုတော့တဏှာဖြစ်နေခြင်းဒီပဲနဲ့ကလေးမွေးနေတာပဲတရားနာပြည်တဲ့တနေ့တနေ့ဘာလို့ဒီလုပ်နေကြတာလဲကလေးမွေးတဲ့လုပ်ပဲလို့သိပါဦးနဲ့တရားရည်နာနေကြတယ်မှန်တယ်ပါကုသိုလ်တွေလုပ်နေတယ်မှတော့လက်ဆက်တတ်တော့ကလေးမွေးနေကြတာတခါကြီးဥရုမောတနေ့ဘယ်နှယောက်လောက်မွေးတယ်ညီညာအသင်းအတန်အနားရတာအကြည့်တွေသဘောတရားအကြည့်ချင်းနဲ့ပတ်သက်လို့ကလေးမွေးရတာလည်းတစ်ပိုင်းကုသိုလ်ပြုနေရင်လည်းကိုပဲတချို့ကကလေးမွေးတတ်သေးတယ်ဒီကုသိုလ်တွေကြောင့်ငါဘဝပါဖြစ်ပြရစီဒီကံမှုလေးကြောင့်နဘဝညာဖြစ်ပြစီအဲ့ဒီလိုဘာဖြစ်ပြတယ်ညာဖြစ်ပြတယ်ဆိုတာလည်းဘာလို့နေတာပဲတော့ခလေးမွေးနေတာပဲကုသိုလ်ပြုနေတဲ့ကခလေးမွေးနေတာမြတ်စွာဘုရားရှင်ကခလေးကိုတတ်ရင်းနဲ့ကုသိုလ်ပြုခိုင်းတာနော်ဟိုအမေကိုတတ်တဲ့ဆက်တဲ့ဇာတ်နဲ့ခလေးကိုတတ်တဲ့ဆက်တဲ့ဇာတ်နဲ့သဘောချင်းအတူတူပါပဲအကြောင်းကျိုးပါပဲနော်အဲ့တော့ကုသိုလ်ပြုနေတဲ့လည်းခလေးမွေးလို့မဖြစ်ဘူးကုသိုလ်မပြုတဲ့အချိန်မှလည်းခလေးမမွေးရပါဘူးတကယ်တော့ကုသိုလ်သိရှင်းမှလည်းပဲခလေးမမွေးဖြစ်တာပါကုသိုလ်စိတ်ဖြစ်နေတဲ့အချိန်မှာတဏှာဖြစ်လာမဖြစ်ဘူးတော့ခုနကုသိုလ်ပြုနေဘာဖြစ်ပြတဲ့ညာဖြစ်ပြစေဆိုတာကကုသိုလ်စိတ်ဖြစ်နေတဲ့အချိန်တော့အဲ့ဒီဘာဖြစ်ပြတဲ့ညာဖြစ်ပြစေဆိုတဲ့တဏှာကမဖြစ်ဘူးနှစ်စိတ်အကြိုင်နဲ့သယူထုံးစံမရှိဘူးလေအဲ့ဒါကုသိုလ်စိတ်လေးဖြစ်လာရင်အဲ့ဒီကုသိုလ်လေးအာရုံပြုပြီးတော့တဏှာလေးဖြစ်လာဒီလိုဖြစ်နေတာနော်ဒါပေမဲ့တွဲတွဲပြီးဖြစ်နေတော့ကုသိုလ်လည်းဖြစ်တဏှာလည်းဖြစ်ကုသိုလ်ထဲမှာတဏှာလေးရောပူနေတယ်ဒီလိုထင်တာတွဲနေတာပါဆင်းရဲနေတာပါနော်ကျိုးရချိန်မှာပဲဖြစ်ဖြစ်ကုသိုလ်ကောင်းမှုပြုနေတဲ့အချိန်မှာပဲဖြစ်ဖြစ်ကိုယ်စိတ်ထဲတဏှာဝင်လာပြီဆိုရင်နှလုံးသွင်းလိုက်ပါတော့ဟောငါကလေးမွေးနေတာပါလားနော်အဲ့လိုဆိုရင်တဏှာကိုပယ်တဲ့ခြင်းနဲ့စိတ်ကြီးပေါ်မသွားဘူးလားပေါ်သွားတယ်ဒီနေ့ဒီနေ့မွေးနေကြတဲ့ကလေးတွေကတစ်ဆက်ကမှတရားဆုံးတော့မကဘူးတစ်ခါတည်းကျတော့တစ်ဆက်ကနေနဲ့မွားဘူးတစ်ခါတည်းကျတော့သုံးမွားဘူးတစ်ခါတည်းကျတော့လေးမွားဘူးနောက်မွားဘူးဆောက်မွားဘူးအမွားဘူးကြီးကမွေးနေကြတာနော်ကျမတို့အိမ်မှာ TV တွေပါနေမကြည့်ကြဘူးလား TV ကြည့်တဲ့အချိန်ကနမဘူးမွေးတော့အနည်းဆုံးဆောက်မှဘူးတော့မွေးလို့ရတယ်နော်ပြန်နေတဲ့အဆင်းလေးတွေကိုကြည့်ပြီးတော့ပါရနေတယ်တဏှာလူပါရနေတယ်တက်မဲ့နေတယ်သဘောကျနေတယ်ဆိုရင်အရူပယုံအဆင်းနဲ့ပတ်သက်လို့ခလေးပြောင်းမွေးပြီရုပ်မြင်တန်ကြားဆက်တိုင်းရုပ်တည်မြင်ရတာမဟုတ်အတန်ကလေးကြားရတာဆိုတော့အဲ့ဒီအတန်လေးတွေပေါ့မှာပါရတော့တဲ့ဆိုရင်လေခလေးပြောက်ဆံမွေးတယ်နမွားဘူးဖြစ်သွားတာပေါ့ အဲ့ဒီမှာမိဖို့ကြောင့်လည်းကျိုးတော့ရှိပေတယ်ဆိုတော့အနံလေးသိနေတယ်ဆိုတော့အဲ့ဒီအနံမှာတာယာတော့တယ်လို့လေခလေးတရားဓမ္မမကုခန္ဓာကောင်မှာဆွတ်ထားတဲ့ရေမွေးနံလေးဒီကိုဗိနာမှာရှိတဲ့တာရုသမီးလိုနေထားတဲ့သနခါနံလေးဒီပါကလေးရှိကနေရှိကနေနံပြီးတော့ဒီလိုအနံကြီးပေါ်မှာတာယာတော့တယ်ဆိုရင်လေခလေးတရားမွေးတာပဲရှင်အတန်အနံအရာကတီဗီကြီးနဲ့ဆိုတော့လူသဘောကြီးတယ်လားနေကြပြီးပေါ်ပြီးဝိုင်းရင်ကြည့်တာလားနေတာဒီကလည်းဖောက်နေသွားလိုက်ဒီကလေးကလည်းငုံလိုက်ပေါ့တခြားလုံးလေးလည်းသုတ်လိုက်တစ်ဖက်တုတ်ကလေးညီးလိုက်နေဘလို့တီဗီကြည့်နေကြတာမဟုတ်လားအဲ့တော့ကိုစားနေတဲ့အစားအစာလေးပေါ်မှာသားရတဲ့တဏှာလေးကလေးကိုထိုင်နေတဲ့ခုံကဆိုဖာလေးဤသက်သက်ကလေးဆိုတော့အထီးတွေကောင်းလေးပေါ်မှာသားရတဲ့စိတ်ကလေးကလည်းဖြစ်တော့ခလေးတရားကိုကြည့်နေတဲ့အကြောင်းအရာနဲ့ပတ်သက်တဲ့သဘောတရားလေးတွေကိုတွေးပြီးတော့ဖြင်းနေနေတက်နေတယ်ဆိုရင်လည်းခလေးတရားဓမ္မယုံနဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့ဒီလိုဆိုတော့ဒီကြီးနေတဲ့ခရီးရပါရောက်တော့6ရောက်အာယုံ6ပါးနဲ့ပတ်သက်ပြီးတော့တဏှာ6မျိုးဖြစ်တာဆိုတော့ခလေးက6မှွားဘူးဖြစ်နေတယ်။ဒကာယုံမှာ6မှွားဘူးမွေးဘူးလား။မွေးဘူးပါလေ။အဲ့ဒါမျက်စောက်ချက်ချင်းကတော့တဏှာကိုတပ်ပါတယ်။တဏှာကအမိနဲ့တူတယ်ဆိုတာလေဒီဥပမာလေးသိရင်ကိုပဲကိုယ့်ကိုယ်ဉာဏ်နဲ့ဆက်ပြီးတော့ချဲတော့တဏှာရဲ့ဒီအမိတဏှာဆိုတဲ့အကြောင်းလေးကိုပဲတဏှာကြီးဒီကြဖို့မယ်ဆိုကိုရတာပဲเนาะကိုယ့်ကိုယ်ဉာဏ်နဲ့ဆက်မှာကတဏှာရူစားရူချက်ပေါ်ကာမတဏှာဘဝတဏှာဝိဘဝတဏှာဒါတဏှာ3မျိုးရူပတဏှာသတ္တတဏှာကံတတဏှာရတတဏှာပုစ္ဆဝတဏှာဓမ္မတဏှာဆိုပြီးတော့တဏှာ6မျိုးစသဖြင့်တဏှာရဲ့သဘောကြီးချက်ထင်းပြီးတော့သဘောပေါက်လိုက်တော့နောက်တစ်ခုကဘာဥဒ္ဒမှာလဲတို့အဖေကိုတတ်ရမယ်လောကမှာမာနကြီးကြတယ်မာနကြီးကြတယ်ဆိုတာအများအားဖြင့်အဖေကိုအမိပြုပြီးတော့မာနကြီးကြတာပါမာနကြီးတဲ့ဆိုတာအသက်ကြီးမှမာနကြီးတာမဟုတ်အသက်ငယ်တုန်းကလေးကလေမာနကြီးကြတာပဲခလေးလေးတွေတက်ပြီးနားလိုက်လာပြီဆိုတာနဲ့ငါအဖေကပါငါအမိကပါဆိုတာတိပြီဆိုတာနဲ့မာနကြီးကြတော့တာပဲအများအားဖြင့်တော့အမေဆိုတာကအိမ်အောင်ရှင်မဖြစ်နေပဲအိမ်မှာအလုပ်လုပ်တာများတယ်အိမ်မှုကိစ္စတွေလုပ်တာများတယ်အတမေဝါညာလုပ်ရင်အနည်းတစ်ခုခုတက်ပြီးတော့အလုပ်လုပ်တာကအဖေပဲအင်းရဲ့အိမ်တောင်ဦးသည်ဆိုတာအဖေပါပဲဒါအများအဆင်ပေါ်ချွေနေမှာတော့အမေကအိမ်တောင်ဦးသည်ဖြစ်နေတာမျိုးလည်းရှိတာပေါ့လေရေပုံရကြီးရှိမဲ့တဲ့တော့အဖေကအိမ်တောင်ဦးသည်အဖေကအင်းရဲ့အာဟုအားထားရအဖေကစီပေါင်းစရီပြေဆုံးပြီးတော့ချမ်းသာတယ်ဆိုရင်သားကငါအဖေကတတိငါအဖေကအရင်ချမ်းသာတယ်ငါကတတိသားဆိုပြီးတော့မာနမကြီးဘူးလားအဖေရဲ့ပြည့်စုံမှုအဖေရဲ့မှန်ဆမှုကိုအကြောင်းပြုပြီးတော့မာနကြီးတာအဖေကယာရီကိုဌာနန္တရကြီးမားတဲ့ဆိုရင်လည်းငါအဖေကဘာကြီးငါအဖေကဘာအကောင်ကြီးဆိုပြီးတော့မာနမကြီးကြပြန်မူလားကြီးကြပြန်တယ်လူတွေမာနကြီးကြတယ်မာနကြီးကြတယ်ဆိုတာအဖေရဲ့ပြည့်စုံမှုအဖေရဲ့မှန်ဆမှုကိုအကြောင်းပြုပြီးတော့မာနကြီးကြတာပါဒါဆိုရင်အဖေဆိုတာဘာလဲမာနပါပဲအဖေကိုအကြောင်းပြုပြီးတော့မာနကြီးတာမာနရဲ့အကြောင်းရဖြစ်တဲ့အဖေကိုပဲမာနမှာတင်စားပြီးတော့မာနကိုအဖေလို့ခေါ်ပါတယ်ဒါဖြင့်မာနကြီးနေတဲ့အချိန်ကမလုပ်နေတဲ့အချိန်လို့ကလေးမမွေးနေတော့တခါကြီးတော့ကလေးကမွေးပြီတဏှာကပဲကလေးမွေးတာနော်မာနကအဖေနဲ့တူတယ်ဆိုတော့မာနဖြစ်နေတဲ့အချိန်ဟာကိုမာနဖြစ်တဲ့ပုဂ္ဂိုလ်ကိုအဖေခေါ်နေတဲ့အချိန်လေဒီလူကိုကြောင့်ဒီလူနဲ့ရှင်ပြီးတော့မာနကြီးတဲ့ဆိုရင်ဒီလူကိုအဖေခေါ်နေတာခိုလူနဲ့ရှင်ပြီးတော့မာနကြီးတဲ့ဆိုရင်ခိုလူကိုအဖေခေါ်နေတာပဲမာနဆိုတာကသံဃာတွေတိတ်တွတ်တွေခဝင်မြင့်မြင့်မှမာနဆက်ပြီးအချင်းအဓိပ္ပာယ်နေနေအမျိုးမျိုးပြောကြပါတယ်မာနဆိုတဲ့သဘောနဲ့မူရင်းကတော့နှိုင်းရှင်ခြင်းပါပဲမာနဆိုတာဘာလို့နှိုင်းရှင်ခြင်းနှိုင်းရှင်တဲ့သဘောလေးကိုမာနလို့ခေါ်မာနဆိုတာကဓမ္မစကားထဲမှာအရာဝင်တုံးနေတာဗမာစကားနဲ့လို့ဖြစ်နေတာအမှန်ကတော့ပါဠိစကားလုံးမာနဆိုတာနှိုင်းရှင်တာပဲကိုယ်နဲ့သူနဲ့ကိုယ့်ရဲ့ပြည်စုံမှုနဲ့သူ့ရဲ့ပြည်စုံမှုနဲ့ကိုယ့်ရဲ့ပိုင်ဆိုင်မှုနဲ့သူ့ရဲ့ပိုင်ဆိုင်မှုနဲ့နှိုင်းရှင်လိုက်တာကိုမာနဖြစ်တယ်လို့ခေါ်ပါတယ်ဒါပေမဲ့နှိုင်းရှင်တိုင်းလည်းပဲဟိုမာနကြီးလေတာတော့မဖြစ်ဘူးပေါ့နှိုင်းရှင်တာကတော့မာနလို့ခေါ်တာပါပဲဒါပေမဲ့ပေတတ်ရတဲ့ကြီးလေတာအနေနဲ့ဟောထားတဲ့မာနကတော့နှိုင်းရှင်တိုင်းမဖြစ်ပါဘူးသူတော်ကောင်းဆက်နဲ့ရှိတဲ့ပုဂ္ဂိုလ်များကြတော့နိုင်ရှင်တဲ့အတွက်ကြောင့်ကိုပဲမာနကကျသွားပါလေ။စီဝါဥဒ္ဒါကိုကြောင်းပြုပြီးတော့မာနဖြစ်တော့မယ်ဆိုပါတော့ကိုယ့်ရဲ့စေသိမ့်မှန်တဲ့မှုကိုကြောင်းပြုပြီးတော့မာနဖြစ်တော့မယ်ဆိုရင်သိနေတဲ့ရှိတဲ့ပုဂ္ဂိုလ်၊သိတဲ့ရှိတဲ့ပုဂ္ဂိုလ်လှမ်းပြီးတော့နိုင်ရှင်လိုက်တယ်။ အော်ငါမဆယ်သိန်းလေးရှိရင်လည်းဘာလို့မနာချက်မလဲပြည်သမဆု92ဆ30ဆောင်ချမ်းသာလေငါတဲ့10ဆ300ဆောင်ချမ်းသာလေငါတဲ့အများကြီးချမ်းသာတယ်လို့ရှိရတဲ့ဥစ္စာဘာလို့မနာကြီးနေဦးမှာလဲသူတော်ကောင်းတဲ့ခင်ကြီးတဲ့ပုဂ္ဂိုလ်ကြတော့နှိုင်းချင်တဲ့အတွက်ကြောင့်ကိုပဲမနာကြမှာတော့ဘူးလားကြသွားတယ်ပညာလည်းထူးထူးပဲရုပ်ဆိုင်လည်းထူးထူးပဲပေါ့နော်ပညာကိုကြောင့်ပြုပြီးတော့မနာကြီးမယ်ခြင်းကိုယ့်ရဲ့စာတော်တဲ့လူကိုယ့်ရဲ့ပညာတတ်တဲ့လူကိုယ့်ရဲ့ဉာဏ်ကောင်းတဲ့လူတွေကိုအာယုံပြုလိုက်တာနဲ့နှိုင်းချင်လိုက်တာနဲ့ကိုယ်မှာမာနသူရှိတော့ဘူးသိကောင်းမှာနော်ဒါကြောင့်ကိုယ်မှာမာနရှိတယ်မကြရင်ကိုယ့်ထက်စားတဲ့သူကိုနှမ်းပြီးတော့အာရုံပြုလိုက်ပါရုပ်ရှင်ကြောင့်သူဒီမာနရှိတယ်မကြရင်ကိုယ့်ထက်ပူချောတဲ့လူနှမ်းပြီးတော့အာရုံပြုပြီးတော့နှိုင်းချင်လိုက်ဒီဒီဥစ္စာရာဒီကနာပညာကုသိုလ်အာလုံးကြီးပါပဲနော်မာနဖြစ်တယ်ဆိုတာကဒီဒီဥစ္စာအကြောင်းသူဒီမှာမာနဖြစ်တာမဟုတ်ဘူးကုသိုလ်အကြောင်းသူဆိုလည်းမာနမဖြစ်တတ်ဘူးလားဖြစ်တတ်တယ်ငါသိသူနေတာပဲသူတို့တွေငါလောက်မတူနိုင်ပါဘူးငါကသိတာတရားကောင်းတာပဲသူတို့တွေငါ့လောက်တရားတရားမကောင်းပါဘူးကုသဇင်ထဲမှာတော့ငါနဲ့တရားကြင်ရှင်ရတဲ့တော့ရှိဖို့မရှိပါဘူးလို့ဆိုပြီးတော့မာနရည်ကြီးတက်ဘူးလားကြီးတက်တယ်သူတို့တွေငါဘာကိလလုံးတော်မလို့ငါတို့ချင်းငါဘာကိလကိုလုံအောင်ဆောင်နေတာကဘယ်နည်းနဲ့ရှိပြီသူများတွေဈေးတာမသွားနိုင်ဘူးတို့ချင်းဈေးတာတော့ဘယ်နည်းတောင်ရှိပြီသူများတွေဉာဏ်ရှင်များတို့ချင်းဉာဏ်ရှင်လာဘယ်နှောက်ဆောင်ရှိပြီအဲ့ဒီလိုမာနရည်ကြီးတက်ကြဘူးလားကြီးတက်တယ်အဲ့ဒီလိုလည်းမာနမကြီးပါနဲ့မာနဆိုတာနှိုင်းချင်ခြင်းနိုင်ရှင်တာကလည်း၃မျိုးရှိတာပေါ့ကိုအောက်ကလူတွေနဲ့နိုင်ရှင်တာလည်းရှိတယ်ကိုနဲ့တန်းတူလူတွေနဲ့နိုင်ရှင်တာလည်းရှိတယ်ကိုအထက်ကလူတွေနဲ့နိုင်ရှင်တာလည်းရှိတယ်နိုင်ရှင်တာ၃မျိုးကျော်ဆိုတော့မာနလည်း၃မျိုးဖြစ်သွားတာပေါ့အထက်တန်းမာနတန်းတူမာနအောက်တန်းမာနဆိုပြီးတော့မာန၃မျိုးရှိပါတယ်စာလို့ထည့်လိုက်တော့သိမကောင်းဘူးပေါ့နော်အထက်တန်းစာမာနတန်းတူမာနအောက်တန်းစာမာနဒီလိုဖြစ်သွားတာထက်တန်းသားကတော့ဒီအောက်တန်းသားဆိုတာခံရခက်တာပေါ့ဒါကြောင့်သကလန်းလေးကြည့်ကြည့်အောင်ထက်တန်းမာလာဒန်းဒူမာလာအောက်တန်းမာလာဒီမာနာ၃မျိုးရှိပါတယ်ထက်တန်းမာနာဆိုတာကစဝရပိတိဥဒ္ဒါရှိတော်သူပဲကြည့်ပေါ့ကိုယ်ကတို့တပါးတဲ့ပိတိဥဒ္ဒါထက်တန်းမြင်နေတယ်အဲ့ဒီခါမှာကိုယ့်ထက်နေနဲ့ပိတိဥဒ္ဒါအစဉ်တန်းရှိတဲ့လူတွေနဲ့နှိုင်းရှင်းပြီးတော့ငါတို့ထက်ချမ်းသာတယ်ဒါနဲ့ငါလောက်ချမ်းသာလို့လားဆိုပြီးတော့ကိုယ်ကထက်ကနေနေပြီးတော့မာနာကြည့်တာကိုတော့ထက်တန်းမာနာလို့ခေါ်ပါတယ်။ဒန်တူမာနာဆိုတာကတော့ကိုယ်နဲ့ပြည့်စုံတဲ့စင်တန်းချင်းတူတဲ့လူကိုနှိုင်းရှင်ပြီးတော့ဒင်းနဲ့ငါနဲ့စီပွားရေးတူတူပဲဒင်းချမ်းသာတော့ငါလည်းချမ်းသာတယ်ဒင်းသိမ့်ကြရရှိငါလည်းသိမ့်ကြရရှိတယ်ဆိုပြီးတော့ဒန်တူချင်းနှိုင်းရှင်ပြီးဖြစ်တဲ့မာနာကိုတော့ဘာဒမာနာလို့ခေါ်လဲ။ဒန်တူမာနာအောက်တန်းမာနာဆိုတာကကိုယ်ကအောက်တန်းရောက်တယ်ပြည့်စုံတာကဒီနဲ့တဲ့စင်တန်းနေနေတယ်။ပြည့်စုံတာစင်တန်းနေလို့ဆိုပြီးတော့မာနာမဖြစ်ဘူးမထင်နဲ့နော်။ဒီကိစ္စမှာမဟုတ်ကြတဲ့နေနေပဲနေနေတူကလည်းနေနေလျောက်မာနဖြစ်တာလေဟိုနှိမ့်ချတာနဲ့နှိမ့်ကြတာကိုအကြောင်းကြည့်မာနဖြစ်တာနဲ့မတူပါဘူးအဲ့ကိုရှိမှကိုထားတယ်သူတို့ဘယ်လောက်ချမ်းသာချမ်းသာငါနဲ့ဘာမှမဆိုင်ဘူးသူတို့ကသူတို့ချမ်းသာတယ်ဘောငါကဘာအေးဆိုင်ရမှာလေကိုလုံးမှကိုစားရတာသူတို့ကြွေးတာစားနေတာမဟုတ်ဘူးချမ်းသာတယ်ဆိုပြီးတော့ငါ့ကိုကျောင်းမယ်မကြမ်းနဲ့သကလုံးနဲ့တင်းစည်းမယ်မကြမ်းနဲ့တို့ကဘာမှမခံဘူးဆိုပြီးတော့မာနမဖြစ်တတ်ကြဘူးလားဖြစ်တတ်ကြတယ်အဲ့ဒါကြတော့ကိုကအောက်ကလည်းနေပြီးမာနလည်းကြီးပြီးဆိုတော့ဘာမာနလို့ခေါ်တော့အောက်တန်းမာနတဲ့မာနသုံးမျိုးလုံးကောင်းရဲ့လားမကောင်းဘူးတော့ထက်တန်းမာနရှင်ကကိုတဲ့နေကြတဲ့လူတွေနဲ့နှိုင်းရှင်ပြီးတော့မာနဖြစ်နေတယ်ဆိုရင်ကိုတဲ့နေကြတဲ့လူတွေကိုအဖေခေါ်နေတာပါပဲဒန်တူပုဂ္ဂိုလ်ချင်းနှိုင်းရှင်ပြီးမာနဖြစ်နေတဲ့ဆိုရင်လေဒန်တူပုဂ္ဂိုလ်ကိုအဖေခေါ်နေတာလေကိုယ့်ချက်ကလူနဲ့နှိုင်းရှင်ပြီးတော့မာနဖြစ်နေတဲ့ဆိုရင်လေချက်ကလူတွေကိုအဖေခေါ်နေတာပဲတရားနာပိဋကတ်ကတနေ့တနေ့အဖေဘာနာခါခေါ်ရတယ်ဘာလို့လဲအဖေမရှိတော့လို့လားမာနမရှိတော့ဘူးမာနကြီးလိုက်ကတော့အမြင့်ပြတ်ပေတာကတော့ယဟနာမှာပေတာနော်အဲ့ဒါအနုတ္တိယအနေနဲ့တော့ရှိရင်ရှိပါလေပေါ့ပရိယုဌာနအနေနဲ့ဝိတိကမအနေနဲ့တော့မရှိသေးနဲ့ပေါ့မာနဖြစ်မဲ့ကျရင်ဟိုနှိုင်းရှင်လို့မာနဖြစ်တာကိုပဲပေတယ်တော့လေနှိုင်းရှင်ပြီးတော့ကမာနပေရမှာပါနော်ဒီတဏီတဲ့ပေရတာမှမာတော့မဟုတ်ပါဘူးပေနည်းတွေကတော့အများကြီးရှိတာပေါ့အဲ့တော့ကိုယ်နဲ့ဓာတ်တူပုဂ္ဂိုလ်ကိုယ်နဲ့မြင်တဲ့ပုဂ္ဂိုလ်ဖြေခွာရမှလည်းတော်ရည်တယ်ကိုယ်နဲ့နေတဲ့သူဖြေခွာရတာမလိုက်ပါဘူးနော်အဲကြောင့်ဆိုလိုက်ပါအဖေဟုဆိုမာနာဟုသက္ကူတယမိသက္ကူတယမိ အဲ့တော့မာနကိလေသာကိုပယ်မယ်ဆိုရင်ပယ်နည်းကတော့အများကြီးရှိပါတယ်။ဒေကိလေသာမဆိုပါဘဲပယ်နည်းကတော့အချင်းချင်းပြောမယ်ဆိုတော့နှစ်နည်းပေါ့လေ။ဆင်ကျင်တဲ့နည်းနဲ့လည်းပယ်လို့ရတယ်။ရှုမှတ်တဲ့နည်းနဲ့လည်းပယ်လို့ရတယ်။ဆင်ကျင်တဲ့နည်းဆိုတာကခုနတဏှာပဲဖြစ်ဖြစ်မာနပဲဖြစ်ဖြစ်ဒေါသပဲဖြစ်ဖြစ်ဒေကိလေသာမဆိုပေါ့လေ။ကိလေသာဖြစ်တဲ့ဆိုရင်အဲ့ဒီကိလေသာရဲ့အဖြစ်ကိုလည်းဆင်ခြင်ပြီးပြန်နိုင်ပါလေဓမ္မမဟုတ်ကံကံရဲ့အကျိုးတရားကိုဆင်ခြင်ပြီးတော့လည်းပြန်နိုင်ပါလေဓမ္မမဟုတ်မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဓမ္မစိုးစိတ်ထားလေးနဲ့ဓမ္မစိုးအတွေးလေးနဲ့တွဲခေါ်ဆင်ခြင်ပြီးတော့လည်းပြန်နိုင်ပါလေဒါဆင်ခြင်ပြီးတော့ပြန်တာပေါ့နော်ဒီမှာကိုယ့်ရဲ့အောင်မြင်မှုတစ်ခုခုတောင်မာနထက်တော့မယ်ဆိုရင်ဩဒါအတိတ်ကကံကြောင့်တရားလေးကအခြေအနေလေးလို့အောင်မြင်မဲ့ခြေနေလို့ရောက်နေလို့အောင်မြင်တဲ့ကံတရားတွေကခုတော့တည်းမှာအကျိုးလာပြီးနေလို့အောင်မြင်နေတာအခုအောင်မြင်နေမှနောက်အောင်မြင်ကျမအောင်မြင်မှအဲ့လိုအောင်မြင်ရောက်ကံတွေလုပ်ခဲ့လို့အောင်မြင်နေတာဘာလို့ကံကံရဲ့အကျိုးတွေဆင်ခြင်လိုက်မယ်ဆိုရင်မာနကကျမတော့နိုင်ဘူးလားကျန်တဲ့လေးလေးမိတိပါပဲနော်ကံကံရဲ့အကျိုးကိုဆင်ခြင်တဲ့အခါဆင်ခြင်ဓမ္မမဟုတ်လူတွေနဲ့ပတ်သက်လို့ပြည်တာဖြစ်တဲ့ဆိုရင်အဲ့ဒီလူပေါ်မှာမေတ္တာကရုဏာမုဒိတာဥပေက္ခာတွေနဲ့အကောင်းမြင်သိမ့်ပြီးမွေးပြီးတော့ကြည်မင်းဒါဆိုရင်လေဒီလကပယ်နေတာဖြစ်တာပါပဲတော့ဘာသာကျင့်ထံကဖြစ်လာတဲ့အဲဒီကိလေသာရဲ့အဖြစ်ကိုဆင်ခြင်လိုက်မယ်ဆိုရင်လည်းကိလေသာမင်းရပ်နိုင်တာပါပဲအမြင့်ချက်တော့မဟုတ်ဘူးပေါ့နော်ဆင်ခြင်တဲ့နည်းနဲ့ကိလေသာပယ်လို့ရပါတယ်နောက်တစ်ခုကရှုမှတ်တဲ့နည်းနဲ့ပယ်လို့ရကိလေသာဖြစ်လာမှရှုမှတ်တဲ့နည်းလည်းရှိတယ်မဖြစ်သေးခင်ကလေးဆိုတာသင်္ချာရယုံနာအယုံကိုရှုလေလို့ကိလေသာဖြစ်ဖတ်မရပဲပယ်တာလည်းရှိတာပေါ့နော်တဏှာဖြစ်လာကမှမာနဖြစ်လာကမှအဲ့ဒီတဏှာအဲ့ဒီမာနကိုရှုပြီးပယ်တာကလည်းတမျိုးပေါ့အဲ့ဒါကတော့အင်မတန်ပင်မမတယ်ဖြစ်လာကမှရှုပြီးပယ်နေရတာဆိုတော့မလွယ်ဘူးနော်ပူလည်းပူတော့မှာပေါ့လေပူပြီးမှရင်အေးအောင်လုပ်နေရတာတဏှာမာနဖြစ်ကုန်မချင်စားကြတဲ့ကူကကိုယ်စိတ်ကိုဘာဝနာနဲ့တစ်ခုခုနဲ့သုံးဝန်းကြမယ်ဆိုရင်တဏှာမာနဖြစ်ပါအောင်မလားဖြစ်တော့ဒါကြောင့်ဖြစ်လာတဲ့ခိလေသာကိုလည်းဖြစ်နေတဲ့အတိုင်းလေးရှုမှတ်ပြီးတော့ပယ်ကျခွင့်မရအောင်လည်းပဲသင်္ချာရယုံနာအာယုံပေါ်မှာသတိသမားကြီးဉာဏ်ကြီးစိုက်ပြီးတော့ရှုမှတ်ခြင်းအချင်းလည်းပယ်ပါအဲ့ဒီနည်းကတော့အကောင်းဆုံးပေါ့ဒီနော်ဒါပေမဲ့လည်းတိရတာကအမြင့်ပြတ်မပယ်တတ်နိုင်သေးတဲ့ယဟနာအမြင့်ပြတ်ပယ်တတ်နိုင်တဲ့ယဟနာမဖြစ်သေးသမျှတော့တိရတာဆိုတာကလည်းအကြောင်းကြီးကြီးရင်ဖြစ်လာတတ်သေးတာပဲဖြစ်တယ်နဲ့ချက်ချင်းပြီးအောင်တတိအားကောင်းအောင်ကြိုးစားထားရမှာပေါ့တတိခံခံချင်းချင်းရှိနေပြီဆိုရင်တိရတာဖြစ်တယ်နဲ့တန်းပြီးပြတာပဲအဲ့ဒီကိလေသာကိုသတိနဲ့ဆုတိုက်ကြည့်ပြီးရှုလိုက်မယ်ဆိုဒီကိလေသာကလည်းငြိမ်းသာတာပါပဲ။ပြီးတော့မာနစရာအေးနဲ့ကြည့်တယ်။အေးကိုအမိကြည့်ပြီးတော့မာနဖြစ်တယ်ဆိုတဲ့စကားလေးကိုကြည့်လိုက်ရင်လည်းမာနငြိမ်းချမ်းပြည့်စုံကောင်းကိုကိုဉာဏ်နဲ့ကိုပေါ်ထွက်လို့ရသွားတာပဲ။ဖေကိုအမိကြည့်ပြီးတော့မာနဖြစ်တယ်ဆိုတဲ့သူကအဲ့ဒီမာနဖြစ်စေအလို့ယူဆထားတဲ့ပစ္စည်းဥစ္စာစသည်ဟာကိုယ်ပိုင်ဟုတ်ရဲ့လား။မဟုတ်ဘူး။အဖေပိုင်ဆိုင်မှုအဖေပြည့်စုံမှုကိုအမိပြုပြီးမာနဖြစ်တဲ့ဆိုတဲ့သူကကိုမပိုင်တာတွေနဲ့မာနဖြစ်နေတာပဲကိုတကယ်မပိုင်တာတွေကိုကိုပိုင်နေခြင်းပြီးတော့မာနဖြစ်နေတာပါပဲမာနဆိုတဲ့ကလုံးကထင်ခြင်းဆိုတဲ့အဓိပ္ပာယ်လည်းတစ်ခုထွက်သေးတဲ့အဓိပ္ပာယ်ကနော်သူပါဠိရဲ့တရားရဲ့အဓိပ္ပာယ်ကမာနဆိုတာအထင်ပဲတကယ်မဟုတ်ဘူးအစ်စ်မဟုတ်ဘူးအဲ့ဒါကိုအဖေရင်ကိုအမေရင်ရဲ့ပိုင်ဆိုင်မှုကိုကြောင်းပြုပြီးမာနဖြစ်ရတဲ့ဆိုတာကမှအရသာရှိသေးတယ်တချို့ကြတော့ကိုယ်ရည်တော်ရည်ခြံသာရကြည့်ပြီးတော့မာနစိတ်ဓာတ်ကြီးလေအဖိုးရည်အဖွားရည်ပြည့်စုံတာကိုပြောပြီးတော့လေမာနစိတ်ဓာတ်လည်းမရှိဘူးလားကိုယ်ဖေးရင်မီးမဟုတ်တဲ့လူတွေရဲ့ပိုင်ဆိုင်မှုကြောင့်ဒီမာနစိတ်ဓာတ်ကျတော့ပူတောင်ချက်ဖို့ကောင်းတာပေါ့နော်ဦးဇင်းတို့ယဟန်တော်ရည်ဆိုတော့ပို့ပြီးတော့တာမာနစိတ်ဓာတ်မရှိဘူးယဟန်တော်ရည်ဘလောက်ပဲလက်လာပါပေါ်ပေါ်ဘလောက်ပဲသုံးကြည့်ကြည့်ဘလောက်ပဲပြည့်စုံစုံကိုယ်မှာရှိနေတဲ့ပိုင်ဆိုင်မှုတွေကကိုယ်ဖေးရင်အမီးရင်ယူထားတာကစိတ်နဲ့များမရှိပါဘူးเนาะရှိတဲ့ပိုင်းရှိသလားပဲရှိမှာပေါ့အများအချင်းကတော့ကိုယ်နဲ့ဘာမှဆင်းရဲသေးတာမတော်တဲ့ဒကာဒကာမတွေကရှူတန်းထားတာကြီးပဲเนาะတတိယကတသိန်းတွေကထင်ရှားထားတာပေါ့အဲ့ဒါတသိန်းတွေရဲ့ပိုင်းတန်မှုတသိန်းတွေရဲ့ကြည်တုံမှုကိုအကြောင်းပြုပြီးတော့မာနဖြစ်နေတယ်ပိုတောင်းချက်ဖို့ကောင်းတာပေါ့เนาะအဲ့ဒီငါရဟန္တာကြီးဒကာကဘလောက်ချမ်းသာတာငါကျောင်းတကာကြီးကဘလောက်ကြည်စုံကငါဒကာကြီးကဘယ်လောက်ဆောင်ရာထူးကြီးရနေဆိုပြီးတော့မာနကြီးကြီးနေမယ်ဆိုရင်ချက်ဖို့မကောင်းဘူးလားရှိဖို့ကောင်းတယ်ဒီတော့ယဟန်တော်ကြီးကတော့ဒီလိုသဘောလေးကြီးနားလည်တဲ့ဆိုရင်ဘလောက်ပဲပြည့်စုံပြည့်စုံမာနကြီးတဲ့အကြောင်းရှိဘူးနော်ခုနတသိန်းတွေတရကတရားတော်ကြီးနဲ့ပြောတာနော်ဟိုဆင်မျိုးတွေတောင်ပြောတယ်တရားရကမတွေကဟောဖုန်ကြီးကလည်းရက်စက်တဲ့ငါတို့ပေါ်တသိန်းလိုများသဘောထားနေတာနဲ့ဒီလိုလေးဘာမှခံစားကြမလို့သူရှိတောင်းတဲ့လူပြောတာပါနော်မေတ္တာတရားရှိဖို့တကြတော့လေဆွေမျိုးတော်တော်မတော်တော်အသေးရဲ့အသေးလူအကိုရဲ့အကိုလူညီရဲ့ညီလူအမေရဲ့အမေလူအမရဲ့အမလူညီမရဲ့ညီမလူမေတ္တာတရားကတော့ရှိတာပေါ့သူပိုင်းနေသူပဲနော်ခုကမာနမဖြစ်ဘူးရှိတောင်းကနေပြောတာပါခေါတော့ကလည်းကြုံပါတယ်ဟိုသေးပေါင်းခတဲ့ညတရားမှာပါတဲ့တော့ அழகா பூஞ்சி சொல்றாரு. အဖေကိုအမိကြည့်ပြီးတော့မာနဖြစ်တဲ့ဆိုတဲ့ကအဲ့ဒီမာနဖြစ်เสียရတဲ့ဟာကိုယ်ပိုင်မဟုတ်ဘူးဒါရှင်ဘယ်အရာကိုမဆိုကိုယ်ပိုင်မဟုတ်ပါလားလို့နှလုံးသွင်းလိုက်မယ်ဆိုရင်မာနဖြစ်เสียရှိသေးလားမရှိတော့ဘူးအဖေမေးရဲ့ပိုင်ဆိုင်မှုနဲ့မာနဖြစ်တယ်ဆိုတော့ဒါနည်းနည်းနည်းနည်းဘာမှစဉ်းစားနေတဲ့တာမလို့ပါဘူးကိုယ်မပိုင်မှုဆိုတာထင်ရှားသင်တာအဲ့ဒါကြောင့်ရောက်လာလို့ကို ုပိုင်ဟုတ်လားဆိုတော့ကိုပိုင်မဟုတ်ဘူးဘာဖြစ်လို့ကိုပိုင်မဟုတ်တာတော်တကယ်ကြီးမဖြစ်တဲ့ကိုနေတာပဲနော်တော်တော်ကိုတရားဝါဝနေပြီနော်ဟုတ်တယ်ကိုကိုရင်ဆရာတဲ့ဒီပြီးတွေကလည်းရန်သူမျိုးငါးပါးနဲ့အမြဲတမ်းဆက်ဆံနေတဲ့အတွက်ကြောင့်ကိုပိုင်အစ်စ်မဟုတ်ဘူးအခုတရားနာပြတဲ့တည်းဆိုလို့ရှိရင်အခုလာတာရှိကိမဒီပြီးတွေအကုန်ပဲလာတာဟုတ်ရဲ့မဟုတ်ဘူးနော်အဲ့အိမ်မှာပြည်ကြီးနေရှိုံနဲ့အဲ့ဒီပြည်ကြီးခုနေတော့ကိုသားသမီးရဲ့လက်တုပ်ကတည်းကကိုပိုင်အောင်မလားမပိုင်တော့တော့လက်တုပ်ကမှမပြီးတော့ငါသိတဲ့သူတွေပဲနေရာမှာရှိနေတဲ့ကိုကချင်းနေမှာဒါပေမဲ့အဲ့ဒီသိတဲ့သူတွေကမရှိတော့ဘူးဆိုတာကိုမပိုင်တော့ဘူးပေါ့ရှိနေသေးတယ်ပဲထားအောင်အဲ့ဒီသိတဲ့သူကိုမဝတ်ရဘူးဆိုတော့ကိုမပိုင်ဘူးနော်ကိုလောလောဆယ်ခံစားမနေတဲ့ဗျာကိုပိုင်မဟုတ်ပါဘူးအခုဒီမှာဒေယနာပြတဲ့နာကိုပိုင်ကနေလာတဲ့နေလည်းမရှိဘူးလားကားကအပြင်မှာရက်ထားတာလားအခုစင်မော်တီတင်ထားတာလားကောင်းကထိုင်တရားနာနေလားကားပြင်မှာတရားနာနေရလားဒါဖြင့်ကောင်းမှာကိုကထိုင်လဲထိုင်လို့ very ကားလေးနဲ့စီးမနေဘူးဆိုရင်အဲ့ဒီကားကိုမပိုင်ပါဘူးခုနေတော့ကိုကားမှာစုပ်တော့ဘယ်နဲ့နေကိုဘာမှမတတ်နိုင်ဘူးတော့အဲ့ဒီတော့ဖြုတ်ခံရတယ်လို့ဒီတရားပွဲမှာတော့ရှိမှာမဟုတ်ဘူးပေါ့လေစံကပ်ကလေးရှိနေရဆိုတော့တခြားနေရာတွေဒီလိုပဲဇေဝရင်ပိုင်းရင်လုံးကတတ်သွားရင်လည်းကားလုံးလမ်းပေါ်မှာရက်ထားပြန်လာတော့မှန်မရှိတော့ဘူးအဲ့လိုမျိုးတွေကြုံဘူးလားကြုံတယ်ကတော့ကိုပိုင်မဟုတ်လို့ပေါ့ဒီနည်းနဲ့ကိုယ်သူမြင့်မြတ်တတ်တော်သူဆိုတဲ့ယန္တမျိုးငါးပါးနဲ့အမြဲတမ်းဆက်ဆံနေတဲ့အတွက်ကြောင့်ကိုယ်ပိုင်မဟုတ်ပါဘူးကိုယ်မသုံးဆောင်တဲ့ဒိဋ္ဌိများကိုယ်ပိုင်မဟုတ်ဘူးကိုယ်မသုံးဆောင်နေတဲ့များကိုယ်ပိုင်မဟုတ်ဘူးဗဇ္ဇတဲ့ဖြစ်လိုက်တဲ့ခမင်းလုံးကတော့ကိုယ်ပိုင်ဖြစ်မှာပေါ့နော်ဒါကမှကိုယ်ပိုင်အစ်စ်မဟုတ်ပေဘူးကိုယ်သားလိုက်တဲ့ခမင်းလုံးကိုယ်တယောက်တည်းမပိုင်ဘူးပုံမျိုး70ကလည်းပိုင်သေးတယ်နော်ကိုယ်တယောက်တည်းစားရတာဟုတ်ရဲ့လားယူချလိုက်တဲ့ခမင်းလုံးကိုယ်တယောက်တည်းစားရတာကိုပုံမျိုး70နဲ့ကိုမရှိစနေရှေ့အားလုပ်ပြီးတော့စားရတာဒီတော့ဩအာချိန်ကုန်ခံပြီးတော့ပြန်မှန်ခံပြီးတော့ဝါလဲရတဲ့ခမင်းလူတော်မှာကိုပိုင်မဟုတ်ဘူးဆိုတော့ဘလောက်များသံဝေကရစီအကောင့်ထားနော်အဲ့တော့ကိုကိုယ်တိုင်ဆရာထားတဲ့ဒီပြဥ္စာလဲကိုမသုံးဆောင်မခံစားနိုင်ဘူးဆိုရင်ကိုပိုင်မဟုတ်ပါဘူးအဲ့တော့ယန္တိမျိုးငါးပါးနဲ့ဆက်ဆံနေလို့ကိုပိုင်မဟုတ်တဲ့ဒီပြဥ္စာတွေကိုအသုံးပြုပြီးတော့ဒါနကုသိုလ်ပြုနိုင်တော့အဲ့ဒီဒါနကိုပိုင်ပေါ်လို့တွေးကြချက်လားအဲ့ဒီဒါနကလေနံပေါ်ကပါလို့တာကိုပိုင်လို့ပြောရပါပဲတကယ်ကိုပိုင်အစ်စ်မဟုတ်သေးဘူးဆိုတော့ကိုပိုင်မဟုတ်ဘူးလို့နှလုံးသွင်းပြီးတော့ကိုရှိတဲ့ဒီစီဥစ္စာဆွံ့လို့ပြီးတော့ဒါနပြုလိုက်တယ်အဲ့ဒီဒါနကုသိုလ်ကြောင့်နောက်ဘက်လူဖြစ်တယ်ဆိုပါတော့လူဖြစ်ရင်ရလာမဲ့ဒီစီဥစ္စာစတဲ့ပိုင်ဆိုင်မှုတွေကလေဒီဘဝမှာကိုပိုင်မဟုတ်ပါဘူးလို့နှလုံးသွင်းသိမြင်ခဲ့တဲ့ဒီစီဥစ္စာတွေပဲဖြစ်မနေဘူးလားဖြစ်နေတယ်နော်ကိုဒီဘကိုရှိရွှေလေးဆွံ့လို့ပြီးတော့ဒါနပြုလိုက်တယ်။နောက်ဘက်ကလူဖြစ်တဲ့ရွှေလေးပြည့်စုံလာတယ်။အဲ့တော့ဒီရွှေရလည်းဒီရွှေကကိုပိုင်မဟုတ်ဘူးလို့သိမြင်ပြီးတော့ဒါနပြုခဲ့တဲ့ကရွှေမျိုးပဲမဟုတ်ဘူးလား။ဒါဖြင့်ဒါနကုတို့ကလည်းကိုပိုင်စိတ်ဟုတ်သေးရဲ့လား။ကိုပိုင်မဟုတ်တာတွေကြီးပဲကျိုးပေးမဲ့ဒါနဆိုရင်ကိုပိုင်မဟုတ်ဘူး။ဆိုလိုတာကတော့လူကြီးစိတ်နတ်ကြီးစိတ်သံဃာကြီးစိတ်တွေကိုတောင်းတပြီးတော့ပြုတဲ့ကုတို့ကောင်းမှုတွေကကိုပိုင်မဟုတ်ပါဘူး။ဘာလို့လဲဆိုတော့ကျိုးပေးမဲ့ဟာတွေကကိုပိုင်မဟုတ်တာတွေပြေးမှာမဟုတ်လို့ပေါ့နော်။နိဗ္ဗာန်ကိုဥမတိတဲ့ကုသိုလ်မှန်သမျှကိုပိုင်ကုသိုလ်မဟုတ်သေးဘူးသူများကုသိုလ်ရှိတယ်။ပိဋိဥစ္စာကိုကြည်ပြီးပြီးကုသိုလ်ပြင်ပိဋိဥစ္စာကပိုင်တဲ့ကုသိုလ်ပေါ့။ရုပ်စင်းလက်မှတ်မှုကိုတောင်းတပြီးတော့ကုသိုလ်ပြုတဲ့ဆိုရင်အဲဒီကုသိုလ်ကရုပ်စင်းကပိုင်တဲ့ကုသိုလ်ဖြစ်သွားတယ်။ဒါကြောင့်နိဗ္ဗာန်ကိုဥကြည်ပြီးပြုတဲ့ကုသိုလ်မဟုတ်ရင်ကိုပိုင်ကုသိုလ်မဟုတ်သေးဘူး။ဒါဆိုရင်ကုသိုလ်တွေဘလောက်ပဲရှိစီမာနတက်စရာလိုသေးလား။မလိုတော့ဘူး။အဲ့ဒီတပည့်တော်တို့ကလောကီစီစဉ်နေတောင်းတဲ့ကုသိုလ်တွေစုထားတာမဟုတ်ဘူးခရား။နိဗ္ဗာန်ကိုဥတည်ပြီးတော့နိဗ္ဗာန်ဆေရှောနိဗ္ဗာန်ဆေရှောနဲ့ကြီးပဲလောက်ထားတာ။အဲကြောင့်နိဗ္ဗာန်ကိုဥတည်တဲ့ကုသိုလ်တွေရှိနေလို့တပည့်တော်ကတော့ကိုယ်ပိုင်ရှိတယ်လို့ပြီးမေးကြဖြစ်လာတယ်လေ။နိဗ္ဗာန်ကိုဥတည်တဲ့ကုသိုလ်လည်းပဲနိဗ္ဗာန်ကိုအပြီးအပြတ်ယဟန္တာဖြစ်နေမရသေးဘူးဆိုရင်တော့ကိုယ်ပိုင်အစ်စ်မဟုတ်သေးပြန်ဘူး။မစစ်တစ်စစ်လို့ပဲပြောရမှာပေါ့နော်။သောတာပန်ဖြစ်သွားတဲ့ဒီကိုပြုတဲ့ကုသိုလ်ရဲ့ဆက်ပါကြောင့်သောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်ကလည်းသောတာပန်ဘောကသိသွားချက်ချင်းနိဗ္ဗာန်ရောက်တာမှမဟုတ်ဘူး။ဘဝဖြစ်တခုရောက်ရသေးတာ တကတကလည်းဘဝသိကြပါရဲ့အနာဂံလေးဘဝသိကြပါရဲ့ဉာဏ်ရှိနေတဲ့ကြတော့ပြီးဆုံးပြီဆိုတာနဲ့သုတိတိတ်ကြပြီဆိုတာနဲ့ဘရောမမပြည့်စည်နိုင်တဲ့စင်္ထာဝရရင်းကြီးချမ်းသာနေတဲ့နိဗ္ဗာန်ချမ်းသာမှာသာဝရခုလုံးကိုရသွားပြီ။ဒါကြောင့်ယဟန္တာရတဲ့ယဟန္တာဖြစ်တဲ့နိဗ္ဗာန်ကိုရရပြီတဲ့ကုသိုလ်ကမှတကယ်ကိုယ်ပိုင်အစ်စ်ကုသိုလ်ဖြစ်သွားတာနော်။ယဟန္တာဖြစ်တဲ့ပိုင်ဆိုင်တဲ့နိဗ္ဗာန်ကမှတကယ်ကိုယ်ပိုင်လို့ပြောရမှာပေါ့။နောက်ဆုံးကျတော့ကိုယ်ပိုင်အစ်စ်ဆိုတာနိဗ္ဗာန်ပါပဲ။ယဟန္တာဖြစ်တဲ့ပိုင်ဆိုင်ရတဲ့နိဗ္ဗာန်ကလည်းကိုယ်ပိုင်အစ်စ်ဒါတော့မယဟနာကပိဋိဘံမဆန်သေးသိမပိုင်ရင်လည်းဘူးနော်။ဟောဒါယဟနာကလည်းနိဗ္ဗာန်ကိုအမြဲတမ်းအာရုံပြုပြီးတော့ခန္ဓာမကဝင်စားပြီးတော့အချိန်တိုင်းနေလို့ရတာမှမဟုတ်ဘူး။ယဟနာပြင်းပြင်းလေးအများကိုချိန်နောက်တဲ့အနေနဲ့အများလေးကုလိုယဟနာချင်အောင်ကုလိုจิตတန်းဝင်အောင်ဆိုပြီးတော့တရားဟောတာတရားပြတာဒါတွေရှိတာပေါ့။အဲဒီလိုတရားဟောတရားပြလုပ်နေတဲ့အခါဆံဃာတွေဝင်ထွက်နေတဲ့အခါသာသနာ့ကိစ္စတွေခန္ဓာကိစ္စတွေလုပ်နေတဲ့အချိန်မှာတော့နိဗ္ဗာန်ကိုအာရုံပြုမဲ့မရသေးတဲ့အဲဒီအချိန်မှာလေတကယ်မပိုင်နိုင်ဘူးနော်။ပိဋိဘံကြည့်ပါဘူးဆိုတော့မှအဲ့ဒီမှာနိဗ္ဗာန်တကယ်ပိုင်သွားတာအဲ့ဒီလိုဆင်းဆင်းနဲ့နှလုံးသွင်းတတ်တဲ့ဆိုရင်လောကကြီးမှာမာနချက်ရှာဘာမှကိုမရှိတော့ဘူးနော်နောက်တရားမြတ်တစ်ခုကပါတယ်တော့မင်းနှပါတဲ့မင်းနှပါဆိုတာမင်းဆိုတာကလောကမှာတိုင်းလူကြီးတဲ့လူအများတို့ရဲ့ညွုံညုံဥခိုက်ရာဖြစ်တဲ့တိုင်းလူကြီးတွေကမင်းရဲ့အမိန့်ကိုနာခံရတယ်မင်းပြောတဲ့စကားကိုနာယူရတယ်မင်းခိုင်တာလုပ်ရတယ်မင်းဟာတိုင်းလူကြီးတွေရဲ့ဥခိုက်ရာပဲအဲဒီလိုပဲလောကမှာမိစ္ဆာဒိဋ္ဌိလို့ခေါ်တဲ့အယူမှားတွေအများကြီးရှိကြပါတယ်။သူရတူရသိလိုက်ရင်မိစ္ဆာဒိဋ္ဌိ62မျိုးရှိတာပေါ့။အဲဒီ62မျိုးဘယ်လောက်ပဲညာညာအနှစ်ချုပ်လိုက်မယ်ဆိုရင်တော့တတ္တတာဒိဋ္ဌိနဲ့ဥစ္ဆေရာဒိဋ္ဌိဒီဒိဋ္ဌိ၅ပါးမှာပဲခေါင်းဆိုင်ကြပါတယ်။ဒါကြောင့်တတ္တတာဒိဋ္ဌိနဲ့ဥစ္ဆေရာဒိဋ္ဌိဒိဋ္ဌိ၅ပါးဒီမင်းနှစ်ပါးဖြစ်ပါတယ်။အဲဒီမင်းနှစ်ပါးကိုလည်းသိအောင်ဆိုင်ရမယ်တတ္တတာဒိဋ္ဌိဆိုတာကမြဲတယ်လို့ယူဆတဲ့ဒိဋ္ဌိပေါ့။ဥစ္စေတဲ့ဒိဋ္ဌိဆိုတာကပြတ်တယ်လို့ယူဆတဲ့ဒိဋ္ဌိ။သတ္တရဒိဋ္ဌိဓမ္မကလူသေးသွားလို့ရှိရင်ရုပ်ခန္ဓာကိုယ်ကြီးကဒီဘဝမှာရှင်နေတာ။နာမ်ခန္ဓာလေးစိတ်ကလေးနာမ်ခန္ဓာလေးတောင်မဟုတ်ပါဘူးလေ။တကယ်ဒိဋ္ဌိဓမ္မကတော့ဝိညာဉ်ကောင်လေးအသက်ကောင်လေးလက်ကြောင်လေးကတော့နောက်ဘဝမှာပူပြောင်းသွားတယ်။နောက်ဘဝခန္ဓာအသေးကိုအသက်ကောင်ဝိညာဉ်ကောင်လက်ကြောင်လေးကကူသွားတယ်လို့ယူဆကြအဲ့ဒါကိုသတ္တရဒိဋ္ဌိလို့ခေါ်တယ်နော်ယုတ်ခန္ဓာယူတာကြံခဲ့တာနာခန္ဓာကတော့ကူသွားတယ်ဒါအတက်ကောင်မရင်ကောင်မရှိဘူးလို့ဘုရားဆုံးမနေကြောင်းသိတာမှစိတ်ကလေးကတော့နောက်ဘက်ကူသွားတယ်လို့ထင်နေတာနော်ယုတ်တာပြီးတာနာမပေဘူးလို့ထင်နေတာတကယ်တော့မဟုတ်ဘူးဘဝတစ်ခုသုတိသွားပြီးသိသွားပြီးဆိုရင်ယုတ်လည်းသိနာလည်းသိယုတ်လည်းအကုန်ပြတ်နာလည်းအကုန်ပြတ်ဒီဘဝမှာရှိတဲ့ယုတ်နဲ့အကုန်ပြတ်သွားတာနော်ဒါပေမဲ့လို့နောက်ဘက်မှာဖြစ်တဲ့ယုတ်နဲ့အစ်စ်ကလည်းဒီဘဝမှာရှိတယ်ဒီဘဝမှာဖြစ်ခဲ့တဲ့နန္တရားနဲ့ဆက်ဆက်ပြီးတော့နေရုပ်နဲ့တည်းချင်းဆက်ဆက်တော့လို့ပေါ့နော်နန္နဲ့ဆက်ဆက်နေတယ်ရုပ်နဲ့တည်းဆက်ဆက်လို့ဆိုတော့မှတချို့လူဝင်စားတွေပါတယ်ဆိုရင်ဒီဘဝမှာလက်ဆက်ခံလို့ပြောရတယ်ဆိုနောက်ဝိုင်းတော့လက်ကလေးပြည့်ပြီးမွေးတဲ့အချိန်ရှိသေးတယ်နော်အဲ့ဒါလေတကယ်တမ်းကျတော့ရုပ်နဲ့ဆက်ဆက်တယ်ဆိုလို့နဲ့နန္နဲ့ပဲဆက်ဆက်တာပါသူတေကန်လေးမှာဒီလက်လက်တာကိုသွားအောင်ပြည့်တဲ့ဒီစိတ်ရဲ့တစ်ခုကြောင့်ဒီဘဝမှာလက်ချက်လေးပြန်ဖြစ်တာနော်စိတ်ရဲ့စွမ်းရည်တွေကအမြဲတမ်းဆန်းကြယ်ပါကျေဒီဘဝဒီခန္ဓာမှာရှိတဲ့ယုံနဲ့အကုန်လုံးကတော့ပြတ်သွားတယ်ဒါပေမဲ့နောက်ဘဝမှာအစ်စ်ဖြစ်တဲ့ယုံနဲ့ခန္ဓာကလည်းဒီဘဝနဲ့တော့ဆက်ဆက်နေတာပေါ့ဥပမာရင်းအများကြီးပြထားတာရှိပါတယ်စိတ်တုံးရိုက်တဲ့ဥပမာလေးပဲကြည့်ပေါ့ကုသင်းတို့လူတန်းနေတဲ့တရားဆောက်ဒီမှာဆိုရင်အရှင်သာနာတိကဤဓမ္မဒါနာဆိုတဲ့စာသားလေးပါတဲ့စိတ်တုံးကြီးရိုက်ရိုက်ထားတယ်အဲ့ဒါအရှင်သာနာတိကဤဓမ္မဒါနာဆိုတဲ့စိတ်တုံးကြီးစာရွက်ပေါ်ရှင်းလိုက်တဲ့အခါမှာစာရွက်ပေါ်မှာရှင်းမသွားဘူးလားအဲ့ဒီသာရပေါ်မှာသင်သွားတဲ့အရှင်သန္တာတိကယဓမ္မဒါနဆိုတာတစ်စိတ်တုံးဟုတ်လားအဲ့ဒါတစ်စိတ်တုံးဆိုရင်နောက်သာဝတိဦးဇင်းဘယ်လိုလုပ်ရလို့ရတော့ပေါ့တော့နော်ဒါချင်းအဲ့ဒီတစ်စိတ်တုံးလေးကနေအရှင်သန္တာတိကယဓမ္မဒါနဆိုတဲ့စာလေးကထွက်လာတာလားထွက်လာတာဆိုရင်လည်းနောက်တစ်ခေါက်ကျရင်ထွက်မှာမဟုတ်တော့ဘူးတစ်ခါထွက်ပြီးပြီးတော့မှာနော်အဲ့တော့အရှင်သန္တာတိကယသာရပေါ်မှာရှိတဲ့အရှင်သန္တာတိကယဓမ္မဒါနဆိုတဲ့စာသားလေးကလည်းတစ်စိတ်တုံးမဟုတ်ဘူးတစ်စိတ်တုံးလေးကတစ်စိတ်တုံးကလည်းရှင်သန္တာတိကယသမထနာမဟုတ်ဘူးဒါပေမဲ့တစိတ်တုံးလေးကစာတန်းလေးနဲ့အင်းကွာပြီးတော့ရောဆရာပေါ်မှာရှင်သန္တာတိကယသမထနာလို့ထင်မှာပါမထင်ဘူးတစိတ်တုံးလေးကစာသားကလည်းဆရာပေါ်ရောက်လာတာမဟုတ်ဘူးဒါပေမဲ့တစိတ်ပုံတစိတ်တုံးထဲမှာရှိတဲ့စာရဲ့စာသားနဲ့လည်းအင်းကွာပြီးတော့ထင်တာမဟုတ်ဘူးဒါကကိုချက်ချက်ထင်ပြီးတော့တွေးပေါ့နော်ဒီဘက်ကနိုင်ကြီးကလည်းဟိုနောက်ဘက်လိုက်သွားတာမဟုတ်ဘူးဒါပေမဲ့ဒီဘက်နံခန္ဓာမှာရှိတဲ့အဝိဇ္ဇာတဏှာဥပါဒံကံသင်္ခါရဆိုတဲ့ဓာတ်တည်းရဲ့ဆက်ဆက်တဲ့ရဲ့ဆက်ဆက်မှုကြောင့်ပဲဘဝခန္ဓာစိတ်ကဖြစ်ရတာဒီဘဝမှာရှိတဲ့အဝိဇ္ဇာတဏ္ဏခုနအမေတဏ္ဏသဘောနဲ့ နားလည်အောင်ပြုမယ်ဆိုရင်အဝိဇ္ဇာခဏချန်တာသက်သာဖို့ဒီဘဝရဲ့တဏှာတက်ကလေးကြောင့်လေနောက်ဘဝမှာခန္ဓာသစ်ဖြစ်နေရတာနော်ဒီဘဝမှာဖြစ်တဲ့ငံခန္ဓာနဲ့ဆက်ဆက်နေတာပါဒီဘဝကအသက်ကောင်လေးလိုက်သွားတာမဟုတ်ဘူးနာမည်လိုက်သွားတာမဟုတ်ပါဘူးကိုယ်စိတ်ဓာတ်တည်းဒီမှာကျတော့ပြီးပြီးပြီးတာပဲနောက်ဘဝတွေဆက်မဖြစ်တော့ဘူးဘဝဆိုတာအခက်နဲ့ခေါင်းကြတယ်လို့ယူဆတယ်အဲ့ဒီသတ္တရတတိနဲ့ဥစ္စေတတိနှစ်ပါးလုံးပြန်ရမှာပဲဥစ္စေတတိဒိဋ္ဌိဆိုတာကတော့ပြတ်တယ်ဆိုတာအကြောင်းကျိုးဆက်ဆက်နေရင်မပြတ်ဘူးဆိုတာသဘောပေါက်အောင်မှာပေါ့ဒီကနေ့ဆိုတာပြီးရင်နောက်နေ့ဆိုတာမရှိဘူးလားရှိတယ်အကြောင်းလက်ဖြင့်ဖြစ်မယ်အကြောင်းကမကုန်ပြီးတော့လက်ဖြင့်ဆိုတာဖြစ်အောင်မှာပေါ့ခုဒီနေ့လေးမှနေတဲ့ရှင်စောပူလန်းဆိုတာမရှိဘူးလားရှင်စောပူလန်းကနေပြီးလန်းကြတဲ့တော့ဘုဘကဘာလန်းလုံးဓမ္မပါတယ်ပါတယ်အဓမ္မစီရီဓမ္မတော့ပါတယ်နော်ဓမ္မစီရီလန်းအဲဓမ္မစီရီလန်းနဲ့ရှင်စောပူလန်းကတစ်ဆက်သေးပဲမဟုတ်ဘူးလားတသက်တဲ့နာမည်လည်းမပြီးလမ်းထားနေတသက်တဲ့ဘာဖြစ်လို့ဒီဘက်ကျတဲ့ဆင်စပူလန်ခေါ်ပြီးတော့ခုဘက်ကျတဲ့ဗရတ်တမန်ကလေးလမ်းခေါ်တာခေါ်ခြင်းလို့ခေါ်တာပေါ့နော်အဲ့ဒါဒီဘက်မှာတော့ဆင်စပူခုဘက်ကျတဲ့တမန်စီဒီပြီးလမ်းလေးထားရတယ်နာမည်ပြောင်းသွားတယ်ဒီလိုပါပဲဒီဘဝနဲ့နောက်ဘဝဆိုတာဆင်စပူလန်နဲ့တမန်စီလမ်းမှာပဲသိခြင်းတရားဆိုတဲ့ပြီးလမ်းလေးချလိုက်တာနဲ့ခုနောက်တဲ့လမ်းတစ်ခုနာမည်ပြောင်းသွားတာနော်ဒီဘဝဥလူမှာနောက်ဘဝကျတော့ဥမောလူဖြစ်ခြင်းဖြစ်မှာပေါ့နော်နာမည်သာပြောင်းနေတဲ့အခြေအနေအကြောင်းကျတော့ဆက်ဆက်မနေဘူးလားရှင်သောဗုလန်နဲ့ကျင်းပြီးတော့လည်းဓမ္မသီလန်းကမဖြစ်နိုင်ဘူး။ဓမ္မသီလန်းနဲ့ကျင်းပြီးတော့လည်းရှင်သောဗုလန်ကမဖြစ်နိုင်ဘူး။သွားရတဲ့အကြောင်းတရားတွေ၊ခီလန်မဆက်တဲ့နဲ့အကြောင်းတရားတွေကရှိနေတော့လည်းလမ်းတွေကရှိနေရသေးတာပေါ့။ဒီသဘောလေးကိုနားလည်လိုက်လို့ရှိရင်ဆင်းရဲမှုနဲ့ပယ်လိုက်တာပေါ့။အမြင့်တက်ပယ်တာကတော့သောတာပတိမန်နေဂျာမှဒီဒိဋ္ဌိကလာပယ်နိုင်မှာပေါ့နော်။ဒါကြောင့်ဆိုမယ်ဆိုရင်တော့မင်းနှပါမှုဆိုဒိဋ္ဌိကိုသက်ကိုတရားနည်းလို့ဆိုရမှာ။နောက်သက်ရမယ့်တစ်ခုကမှုဆောင်မှန်တိုင်းပြည်နဲ့လက်လက်ဆက်ဆက်ရတဲ့အမှုဆောင်အမှတ်ကိုလည်းစလိုက်ပါတဲ့လုပ်ငန်းစဉ်အမှတ်ပေါ်လीအဲ့ဒီလုပ်ငန်းစဉ်အမှတ်တွေရဲ့သဘောကလည်းရောက်လျက်ရက်ကပြည့်စုံဖို့လိုချင်တယ်တဲ့လဲရဲသွားစရင်စပားလိုချင်တယ်တဲ့ကြက်ချန်သွားစရင်ကြက်ဥလိုချင်တယ်ရောက်လျက်ရက်ကပြည့်စုံဖို့လိုချင်မျက်စိနဲ့ပဲကြည့်တယ်လိုလဲလိုချင်တယ်အဲ့ဒီလိုပဲနန္ဒီရာဂလို့ခေါ်တဲ့သဘောတရားတွေကလည်းဉာဏ်နဲ့ကြားနဲ့နန္ဒနဲ့စားနဲ့ခြေနဲ့သွေးနဲ့အာယုန်ဒီအလုံးကိုလိုချင်တယ်ဒါလေးကတော့လိုချင်ကြလို့ပဲကောင်းနေကောင်းနေဒီလိုသတ်မှတ်ပါတယ်နော်ဒါနန္ဒီရာဂဆိုတော့အလူသားတဏှာလို့ပြောရမှာပေါ့ခုနအနေနဲ့ပြည့်တဏှာကတော့အရှင်သားတဏှာပေါ့အဲ့တော့မြင်တဲ့အာယုန်လေးကိုကောင်းနေဟိကောင်းနေဟိနဲ့ဒီလိုသတ်မှတ်လိုက်တဲ့အခါကျတော့ဟိုအမေတဏှာကလည်းအေးဟုတ်တယ်ကွာဟုတ်တယ်ကွာဆိုပြီးတော့ယူခဲ့ယူခဲ့တယ်ပြီးတော့သူကလည်းမตายရဘူးလားသားရတဲ့နော်ဟိုလက်လက်စစ်စစ်တော့ငါရတဲ့ကျုပ်အမေပြလိုက်တော့ဟဲ့သားကျုပ်ရထွက်လိုက်တာခင်ငါသားတော်လိုက်တာနဲ့ဆိုတော့မပြောဘူးလားခလပါတေးကြီးရလာလဲအမေပါတေးကြီးလည်းကောင်းနေတာဆင်ရငါသားငါသမီးရမပါဘူးချမ်းသာပါသေးတယ်အမေကလည်းသားရတော့တာကူအဲကြောင့်မလို့နန္ဒီရာဂကအနုသာတနာအမေတဏှာကတော့အရင်သာတနာသဘောချင်းကတော့အတူတူပါပဲနော်ချုပ်လိုက်တဲ့အခါကျတော့တဏှာမာနဒိဋ္ဌိပဋိသတ်တရားသုံးပါးကိုတတ်ရမယ်လို့ခေါ်တာပါလို့နော်ဒီတရားသုံးပါးကိုသတ်လို့ရှိရင်တော့ဒုက္ခတွေငြိမ်းပြီးတော့မအေးဘူးလားအေးပါလေဒါတော့အရှင်လက်တော်လက်ကပတ္တိယအရင်ပူရခြင်းအကြောင်းကတော့အရှင်ကတ္တဗမြတ်စွာဘုရားရှင်ရဲ့ဓာတ်တော်ဖြာပန်းတဲ့ဇေယျတော်ကြီးတည်မယ်လို့တော့အများက9ယူဇနာအဝန်းဝန်းရှိတဲ့ဇေယျကြီး9ယူဇနာအမြင့်ကြီးတဲ့ဇေယျကြီးတရားအောင်လို့စီဝေးကြတယ်အဲ့ဒါကို9ယူဇနာစိတ်ကြီးနေလို့ရှိရင်သင်္ခရရတာချက်ပါတယ်ဒီယူဇနာတဲ့တော်ရောက်ပေါ်သူတို့အကြံပေးတယ်သူများကကုသိုလ်ကြီးကြီးလုပ်နေတာကိုသေးသေးပဲလုပ်ပါရှော့ပါလို့ပြောရင်ဒါဖြစ်ရကွာအရက်ဖူးတတ်တယ်သူများကကုသိုလ်တွေများများဆက်ဆက်လုပ်နေတာနေပါအောင်နိုင်နိုင်နေနေလုပ်ပါအောင်ရှော့ပါအောင်တော်ကြနေပြင်းမနေမှာပေါ့နော်သွားချလို့ရှိတယ်အဲ့ဒီကုကံအကျိုးပေးတဲ့ကွာအရက်ဖူးနေတယ်အရက်ဖူးပေမဲ့အရှင်လက္ခဏာကပတိကအမှန်ကျတော့စိတ်ကောင်းတယ်မေသုကရအတန်ပါရတဲ့အရာမှာအသာဆုံးအမျက်ဆုံးဤတဲ့ရပါတယ်ဝိပဿနာဆောင်ရှားခြင်းလက်ချက်တုန်းကသုံးခံကြွနေတဲ့ဝိပဿနာဆောင်ရှားခြင်းကိုတရားပြီးမှဲ့လေထူထမ်းခဲ့တယ်။သာသမီတွေသာမို့ချီလာတဲ့တရားပြီးမှဲ့လေကိုဖခင်ကြီးညိုရမ်းနဲ့ထူထမ်းခဲ့တယ်။အဲ့လိုတရားပြီးမှဲ့လေထူထမ်းခဲ့တဲ့ကောင်းမှုကြောင့်အတန်သာယာရပါတယ်။အတန်သာယာခြင်းရင်အတန်ကောင်းခြင်းရင်အတန်အောင်မြင်ခြင်းရင်တော့တရားပြီးမှဲ့များများဆူရပြီးတော့ဒီဒီမာရင်လေသိမှကြီးနေတဲ့တရားမိကုန်ချုပ်ပါပြီ။အပမာဒီနာသံပါတိသာအပမာဒီနာမမိမလည်းရောပကောမဆပြင်းကြဆက်တမ်းမှန်ကန်သောတတိတရားခြင်းသံပါတိသသီလသမာဓိပညာဥစွာသောသိခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကျူစာအားထုတ်နိုင်ကြပါစေကုန်